သာသနာတော်နှစ်2553ခုနှစ်ကောသာတက္ကိ6ခုနှစ်စတော်လာပြီကျော်7ရက်မရေယာယုအမှန်ကားတည်းကြီးသာသနာတော်သာရှင်ရှေ့ဥပ္ပိကျောင်းတဲ့အစီအစဉ်ဖြစ်ပါသလိုပါတိအချိန်30ရောက်မရေယာယုနှစ်မျိုးနဲ့ရှင်ရတိကယဝိရိယပါဒဝိသီသာရဏဘွယ်ရှင်ဆက်လေးရှင်ပြပါပြလို့အပ်သည်ဓမ္မပူဇာဓမ္မတွေခန္ဓာဝေမရေယာယုအမှတ်နှစ်ဘယင်းတော်ရက်သူတေဝင်းကျော်ခင်ပါပါသာမောင်ချုပ်သူဝင်းမောင်သူရေဝင်းမောင်လင်းချက်ဝင်းသူတော်ပေါ့စံမိသားစုအပတ္တာသာသမဒါသာအဖြစ်ဖြင့်ဟောကြားအပ်တော်လူတိုင်းအတွက်ဝိပဿနာတရားလေးအနာလို့ဒီကနေ့ညတော်တဲ့ခန္ဓာကိုရှေဘုရားတိရှင်တော်များပြားပြီးမဟာကရုဏာတော်ကိုအာယုပြုပါစေကျူးဖတ်တော်အပ်တော်ဝန္ဒနာပနာမအာတိသဗထာကိုရေဆုပ်ပူတော်ခြင်းဖြင့်စတင်ကြရအောင်ယောဂံသောတိဣတိယပမေယံကာလကလောတောတိဒုက္ခရာတိခေရံကတောလောကဣတယံသာသောသမောမဟာကရုဏိကတသတ္တာယောနာသုဝိရိယသာသောသတ္တဝါဣခြံ
ထောင်ရလို့မြင်နေကြပြီပဲလို့
พราะในสิ่งยันยาทานในปุถุชนเสถาวรไม่มีผู้ผิดปีติผิดตัวเองไม่มีในอนิจจาอภิญญาตาวิปัสสนาทุกข์ที่อชุปุคคลนี้ก็มีมีรู้ยัสิทาในบวชยัสิทาในฉินีนี้ทุกข์ไปกองอะไรไปชันอะไรฉันน่ะทุกข์อ่ะไม่อยู่ในใจแต่เฉยๆเนี่ยก็สิทีนี้เนี่ยยาทาได้ก็คือว่าฉันน่ะได้ซะแล้วฉันไม่สิรู้สึกอ่ะเมียนล่ะแล้วก็ตามันดูนี่ก็กลุ้มผิดเลยซะแล้วอึดชี้อ่ะตบาวะเตียะเนี่ยก็โหลไม่ไล่กูทุกตบาวะอันผิดတကယ်တော့ကိုလုံးလုံးဖြစ်ရမှာမဟုတ်ဆိုင်ရဆိုင်ရသူ့အကြောင်းကိုအချင်းချင်းပေးနေလို့ဒီအကြောင်းချင်းဒီမျိုးဖြစ်တယ်ဆိုတာကိုကိုကကိုလုံးတဲ့ချင်းနေတယ်ပေါ့အဲ့ဒီလိုဖြစ်နေယူဆတဲ့ကိစ္စမတူထူးခြားတဲ့အနတ္တသဘောတရားကိုမြင်လာတဲ့အခါဝိပဿနာပဲပေါ့အဲ့တော့ဝိဆိုတာအများနဲ့သူကြည့်မှုမရှိတဲ့ပဿနာရှိတယ်ဆိုကလေးအားဖြင့်ဝိထူးခြားတဲ့အနေအထားလေးတွေကိုရှုမြင်ဖို့ဆိုတဲ့ဒီအသိဉာဏ်တစ်မျိုးပါလက်တွေ့ချင်းသုံးပြီးတော့ဒီအသိဉာဏ်မျိုးရပါလာတဲ့အခါမြင်ရဒီဝိပဿနာဆိုတာကသမန္တူတွေကတော့ထင်ကောင်းထင်ရလိမ့်မယ်အများစုကထင်ရလိမ့်မယ်ဝိပဿနာဆိုတာတရားလိုက်စားမှာတရားထုတ်တဲ့ပုဂ္ဂိုလ်ရှင်တာတော့နဲ့မဆိုင်ဘူးလို့ဒီလိုထင်တော့တယ်။သာသနာတော်ကြီးနဲ့ကြုံတွေ့နေတဲ့အခိုက်အဆန်ဖြစ်ရှိဒီလိုထူးခြားတဲ့အမြင်ကလေးမှမရလိုက်ဘူးဆိုလို့ရှိလူဘဝဖြစ်ရကြုံရဲ့သာသနာတော်ကြီးနဲ့ကြုံတွေ့ရကြုံရဲ့မှာလက်မလက်ဘူးလောကမှာလူတွေဟာနေစေတဲ့အပြတ်သောတိဆိုတဲ့ဒီအလုတ်တွေတဲ့နေထိုင်နေကြဒါထူးခြားတဲ့ကိစ္စတော့ဘဝတစ်ခုရလာလို့ရှိရင်သူ့ဘဝရပ်တည်ရေးအတွက်လူတိုင်းလူတိုင်းစူးစမ်းကြလူတွေနဲ့မကဘူးတရဝမန္တမြဘဝလေးတစ်ခုရလို့ရှိရင်ကိုယ့်ဘဝရပ်တည်ရေးအတွက်စူးစမ်းကြအကြည့်ပဲကောင်းဒါထူးခြားတဲ့အချက်ကိုသုံးနိုင်ဘူးအသက်ရှိဖို့အတွက်ဘာလို့လိုအပ်လဲဆိုရင်စားစရာလိုအပ်တယ်နေစရာလိုအပ်တယ်လူသားတွေကြတော့ဝတ်စရာဆိုတာလည်းလိုအပ်တယ်မတမ်းမပါရင်ဆေးဝါးဆိုတာလည်းလိုအပ်တယ်ဘဝရဲ့လိုအပ်ချက်ကျိုးရာအဖြစ်ဘဝမှာရည်တည်နိုင်ဖို့အတွက်စားစရာရဲ့ဝတ်စရာရဲ့နေစရာရဲ့မတမ်းမပါရင်ဆေးဝါးဒါကလည်းမပါတော့ရှိဘုန်းကြီးတွေကတော့ဒါကိုပစ္စည်းလေးပါလို့ခေါ်တာပဲလူတွေလည်းထားပါမယ်ပစ္စည်းလေးပါလူတွေဘဝရည်ရည်ကြတာစားစရာမရှိဘဲရည်ရည်ရဘူးနေစရာမရှိရင်လည်းမဖြစ်ဘူးဝတ်စရာမရှိရင်လည်းမဖြစ်ဘူးဒါကြောင့်မို့လို့စားဝတ်နေရေးဆိုတာဒါကဘဝတစ်ခုမှာလူတိုင်းလူတိုင်းကျိုးရအနေနဲ့လုပ်ပေတော့ရိုးရလုပ်ငန်းလေးတွေပဲဘဝတစ်ခုအဆုံးသတ်သွားမယ်ဆိုရင်လူဖြစ်ကျိုးမနိုင်ဘူးလူဖြစ်ကျိုးမနိုင်ဘူးပေတော့ဒီဘဝရရှိလာတဲ့အခိုက်အတန့်ကြီးတဲ့ချူချားတဲ့အလုပ်တစ်ခုလုပ်နိုင်ရမှာပေါ့ကြီးတဲ့ချူချားတဲ့အလုပ်ဆိုတာစောင်းနေရေးဆိုတဲ့အလုပ်တွေမကဘူးအမတန်ချူချားတဲ့အသိဉာဏ်တစ်ခုရဖို့လိုပါ။ယသောပြာကတတ္တဆုဆက်ကြည့်လို့ပြိဋိဘံဆန္ဒလေးအချိန်မှာသူပါဒဆိုတဲ့ပရပိုက်ကြီးကိုပြောခဲ့တဲ့စကားလေးတစ်ခုရှိတယ်။ဒီဝိပဿနာရှင်းစဉ်နဲ့ပတ်သက်ပြီးပြောထားတဲ့စကားတရားဓမ္မကိုရှာပွေးနေတဲ့မြစ်ကောင်းတရားဓမ္မကိုရှာပွေးလို့သိမြင်လာတဲ့မြစ်ကောင်း52နှစ်အတွင်းမှာလည်း วิปัสสนาเนี่ยก็ค้นနိုင်တဲ့ပုဂ္ဂိုလ်ဆိုတာတပါးမှမရှိဘူး။ယသောဘုရားတပါးပဲရှိတယ်ဘုရားမြတ်စွာဘုရားတော်တို့ကဘာသာတရားတွေကြောင့်များစွာထောက်ကားဆရာကြီးတွေလည်းအမှန်တရားနဲ့ဘာသာရေးတပတ်တယ်။သူတို့အဲ့ဒီလိုကြောင့်များစွာသောဆရာကြီးတွေဝိပဿနာချက်စီကိုခေါ်နေပြောနေတာဆိုတာသာမဏေရဲ့အရင်ကလုံးဝမရှိဘူးတဲ့အနည်း50နှစ်ကျင်းအဲ့တော့အနည်း50နှစ်ဆိုတာဘာလို့ပြောရတာလဲဆိုဘုရားလောင်းတော်တွတ်ထွက်ပြီးတော့ဘုရားရှင်ကတော့6နှစ်အဲ့ဒီ6နှစ်အတွင်းမှာလည်းလက်ချလိုက်တာဝိပဿနာချက်စီကိုမပြောနိုင်တဲ့ပုံစံရှိဘူးဘုရားရှင်ကပြီးတဲ့နောက်50နှစ်မှာလည်းတရားဓမ္မတွေဆက်လက်ဟောပြောတယ်ပါလာရေးဆရာကြီးမျိုးစုံနဲ့တွေ့6နှစ်နဲ့45နှစ်ပေါင်းလိုက်တော့52နှစ်အဲ့ဒီ52နှစ်တာကာလဓမ္မကိစ္စတွေဆောင်ရွက်နေတဲ့အချိန်ကြီးမှာလေဟောဒီဝိပဿနာတရားရဲ့တစိတ်တစေတာနဲ့တောင်ခေါင်းနိုင်တဲ့ပုဂ္ဂိုလ်ရှိပါဘူးသာသနာတော်ရဲ့ပါတာရှိဆိုတော့ဒီဝိပဿနာရှင်းဖို့ကလူတိုင်းလူတိုင်းတွေဘလောက်အရေးကြီးတယ်ဆိုတာမှတ်မှတ်ထင်ရှားတော့အဲဝိပဿနာတရားအရေးကြီးသည့်အတွက်ကြောင့်သမထတရားကိုမကျင့်ရဘူးလို့ပြောတာမဟုတ်ဘူးမြတ်စွာဘုရားကကျင့်ရမယ်ဘာဝနာဆိုပြီးတော့နှစ်မျိုးဟောထားတယ်ဘာဝနာနှစ်မျိုးကသမထဘာဝနာဝိပဿနာဘာဝနာသမထဆိုတာအာယုန်ဟိတခုပေါ်မှာစိတ်ကိုတည်ငြိမ်အောင်ထားတာတမာတိစွမ်းအားတွေကိုထူထောင်တာတမထတမထရဲ့အကျိုးတရားကဘာလို့ဆိုရင်တမာဘတ်ရှိပါတမာဘတ်ရှိပါဝင်စားပြီးတော့နေမယ်ဆိုလို့ရှိရင်ချမ်းသာတယ်အဲ့ဒါတမာချမ်းသာတယ်ဒါကြောင့်မို့ဒိဋ္ဌာဓမ္မသုခဝိဟာရလို့ခေါ်တယ်နောက်တစ်ခုပွားများရမှာဝိပဿနာဝိပဿနာရဲ့အဓိကထားတာကပညာပဲအဲ့ဒီပညာတရားကိုပွားများနိုင်မှသာပင်အဝိဇ္ဇာကိုကျော်လွှားနိုင်ပြီးတော့ဝိဇ္ဇာဆိုတဲ့အသိဉာဏ်ကြီးရတယ်ဝိပဿနာရဲ့အကျိုးတရားကဘာလို့ဆိုတော့မက်ဖို့နိဗ္ဗာန်ပဲအဲ့တော့သူ့လမ်းနဲ့သူ့သူအကျိုးနဲ့သူဒီနှစ်ခုစလုံးမှာကျင့်ရမယ့်တရားလေးရှိတယ်အာလောက်ဒါကြောင့်မလို့ဝိပဿနာအဖြစ်ကိုကျင့်တော့မယ်ဆိုလို့ရှိရင်တမထကိုအရင်ကျင့်ပြီးတော့ဝိပဿနာကိုနောက်မှကျင့်တဲ့အနည်းဒါကတနည်းအဲ့ဒါကိုစာလို့ပြောရင်တမထပုဂ္ဂိုလ်ကမှဝိပဿနာတမထရှိသွားရှိတဲ့ဝိပဿနာလို့ပြောတယ်သမထကိုရင်ကျင့်ပြီးတော့သမထအောင်တဲ့အခါသမထကနေဝိပဿနာကုပြောင်းတဲ့အချိန်ကိုသမထပုဂ္ဂိုလ်ကမှဝိပဿနာ။မြတ်စွာဘုရားကျင့်သွားတဲ့ဝိပဿနာဟာသမထပုဂ္ဂိုလ်ကမှဝိပဿနာပဲ။မြတ်စွာဘုရားအလောင်းတော်ဟာဘုရားဖြစ်သူရောက်တော့သမထပုဂ္ဂိုလ်ကမှဝိပဿနာနဲ့ဘုရားဖြစ်သွားတာ။မြတ်စွာဘုရားအလောင်းတော်ဘာကမ္မထာနဲ့ဘုရားဖြစ်တယ်လဲလို့ရှိအာနာပါတကမ္မထာနဲ့တရားဖြစ်တယ်24နာရီပတ်လုံးဝိပ္ပယနှကောင်းကရှုထုတ်ဆိုင်ပွဲနေတဲ့ထွက်လေဝင်လေလေးပေါ်မှာအတုံးချပြီးတော့သမာဓိဆိုတဲ့ဆွမ်းအားတွေရအောင်လုပ်တဲ့ပညာဆိုတဲ့ဆွမ်းအားတွေရအောင်လုပ်တယ်သဘာဝကိုတုံးချတာပဲခုခေတ်မှာလောကီကလူတွေရောသဘာဝကိုသုံးချတာရှိပါလားဆိုပါတော့ရေအားလျက်စစ်ထုတ်တယ်လေအားလျက်စစ်ထုတ်တယ်ဟုတ်ကဲ့ဟိုက်ဒရိုပါဝါဆိုရေစီးကြောင်းမှာထားပြီးတော့လျက်စစ်ကြီးကိုထုတ်တယ်ရေအားလျက်စစ်ထုတ်တယ်လေရဟတ်တွေကိုအသုံးပြုပြီးလျက်စစ်ထုတ်တယ်အဲ့ဒီလိုရှင်ဘာမှာရှိတဲ့စွမ်းအားတွေကိုသုံးပြုပြီးတော့လူမှတန်ဖိုးရှိတဲ့အရာတွေကိုထုတ်လုပ်သလိုခေါင်းကြီးတို့တွေလည်းသက်ရှင်ဖို့အတွက်
ชูทุบใช้ตื้นเนี่ยดีดิไม่ใช่หรอกครับไอ้นี่ลีลีโอต้องฉะพญาเรามาไอ้นี่ลีโอต้องฉะเลยคลิวะลีลีโอต้องฉะไปตมะรีซ้อนอาริยอัจเจนเลยထိုသမารိသွမ်းအားကိုအခြေခံပြီးတော့ဝိပဿနာကျင့်တယ်ကိုကျင့်တယ်ကျင့်သည့်အတွက်ကြောင့်ဘက်ဘုံဆက်တဲ့အောင်မြင်ပေါ့ရောက်ပြီးဖျားဖြစ်ပြီးတော့ရောက်သွားတာ။ကိုယ်တတ်မှာရှိတဲ့လေလေးဟာခွန်ကြီးတို့တူကြတော့ဘာပဲအဆုံးချတော့ဆိုသက်ရှင်ကိုယ်လေးအတွက်ပဲပေါ့လား။လေလေးကိုအဆုံးချပြီးတော့တရားအမှုထုတ်ဖို့ဆိုရင်အသက်ရှင်ရုံလေးအတွက်ပဲသုံးရတယ်။ဘာမှတန်ဖို့ရှိတော့ဘလောက်တန်ဖို့နေတော့เอยอรินี่ที่ซี้นี่แหละเอยอรินี่เนี่ยเยซี้ก็ต้องอยู่ด้วยเตียเสร็จตาอาเนี่ยก็ทุ่มได้รู้สึกนี่อ่ะซี้นี่ตาก็ชิมาเว้ยพออีรุดิเนี่ยโกนักงานเลเลชูทุ่มใส่ตื้นเนี่ยได้เนี่ยก็ต้องไม่ฉะไปเนี่ยดีใจอัตถ์ซ้องต่อไปสมมุติถามตําโมยาเลยมาหมดလူတွေကဘာမှတန်ဖို့မရဘူးဘာမှအကောင့်ထဲမပေါ်ဘူးလို့ဆိုရင်ဘာလို့ပြောကြ၄လို့ပြောကြတယ်ကွာအေး၄ကလည်းတန်ဖို့တက်အောင်လို့ရှိရင်တန်ဖို့တက်မှာပေါ့ဘုရားလောင်းတော်လေးကကြီး၆နှစ်ပါတော့ဒုက္ခရစရိယကျင့်တာမာရိနဲ့အကျင့်တွေကိုကျင့်ပြီးအတွက်ကြောင့်နောက်ဆုံးမှာပင်လယ်ပန်းမှန်ခံပြီးတော့အစာဖြတ်ရေနက်ခံပြီးတော့ကျင့်လိုက်တာတကုံလုံးပိန်ချုံသွားပြီးနောက်ဆုံးဟာအတိညာမရတော့တဲ့ကျမကြီးချုပ်တဲ့သွားတာပဲရှိတယ်သူမျောမှန်းတဲ့နိုင်မရဘူးမရောက်တဲ့အတွက်ကြောင့်သူစဉ်းစားတယ်တိယာအင်ညောမဲ့ခေါ်ဘောဓာကြသူရှာတာကဘောဓာဆိုတဲ့အတိညာကိုရှာစင်းသားလိုက်တာအာသွားတဲ့လမ်းတော့မဟုတ်သေးဘူးခါလမ်းမနေဘူးအတိညာရဖို့ဒီလေးရမဖြစ်နိုင်ဘူးတခြားလေးပဲဖြစ်ကောင်းဖြစ်မယ်လို့ဆိုပြီးစီးစနစ်တစ်ခုပြောင်းလိုက်တာပေါ့ဘာလို့ပြောင်းလိုက်လဲသူကြည့်နေတဲ့ကြည့်နေအကုန်လုံးရဆိုင်ပြလိုက်ပြီးတော့နှာခေါင်းကရှူးနေတဲ့လေလေးပေါ်မှာသဘာဝရအောင်ဆက်နေပြီးတော့ကျင်လိုက်တယ်အာနာပါနအဲ့လိုကျင့်လိုက်တဲ့အခါကျတော့တမာရီဆွမ်းအားတွေရလာတယ်။ထွက်လေဝင်လေလေးပေါ်မှာစိတ်ကလေးကငြိမ်သွားတယ်။ငြိမ်သွားတော့တမာရီဆွမ်းအားတွေရလာတယ်။ရလာပြီးတဲ့အခါမှာဆံအဆင့်နဲ့တက်သွားပြီးနောက်ဆုံးသုဒ္ဓတာအထိရတယ်။ရရနေပြီးတော့အဘိဓိနေရလိုက်တဲ့အခါနောက်ဆုံးညလေးမှာဆိုရင်သွားဖြစ်လာတယ်။ဖုဒ္ဓအရုဆိုတဲ့ပထမယာမှာပုဝေတိဝါသလို့တတိယအတိတ်ကဘာဖြစ်ခဲ့လဲဆိုတာကိုပြန်ပြီးတော့ကြည့်နိုင်တဲ့ဉာဏ်ရပေါ့မစ္စည်းမရာကြတော့တထိုင်နေတဲ့စัจ java လာတောင်းချီပြီးတော့မြင်နိုင်တဲ့ဒိဗ္ဗစကုအဝိညာဉ်ကြီးကိုရလိုက်အဲ့ဒီကြည့်အောင်ကြားတော့ပမထချင်းနဲ့ရှိသေးတယ်ဉာဏ်ကြီးကကြော်လောက်ကြော်ရောက်သွားတဲ့အခါကျတော့ထိုသမထကိုအခြေခံပြီးတော့မိမိတဏ္ဍာမှာဖြစ်နေတဲ့ယုဒမဏ္ဍဘတွေကိုဥလှည့်ပြီးတော့ကြည့်လိုက်တဲ့အခါဒီတဘာဝတရားတွေမမြဲတာလေမမြဲသည့်အတွက်ကြောင့်ဆင်းရဲတာလေဆင်းရဲတဲ့အတွက်တစုံတစ်ခုကိုယ်ဆန္ဒအတိုင်းဘာမှမဖြစ်ဘူးဆိုတဲ့အနတ္တသဘောတရားတွေကိုရှုမြင်သုံးသပ်နိုင်သွားပြီးတော့ဝိပဿနာဉာဏ်ရင့်တန်လို့အရုံးသက်တီအခြားလည်းလိုက်အာတဝဲခရဉာဏ်ဆိုတာကိုရပြီးတော့တပ်ပိဋကဉာဏ်တော်ကြီးပါတခါလဲပါပြီးဘုရားရှင်တို့ရောက်သွားတာအဲ့ဒါကိုသမထပုဗ္ဗေကမဝိပဿနာလို့ခေါ်တယ်သမထကိုအရင်ကျင့်ပြီးတော့ဝိပဿနာကျင့်တာမြတ်စွာဘုရားလက်ထက်တော့ကယန္တာဖြစ်တဲ့ပုဂ္ဂိုလ်တွေတော်တော်များများဟာသမထပုဗ္ဗေကမဝိပဿနာလေးရှိတဲ့အဲ့ဒါတော့သမထကိုအရင်ကျင့်ဒီကနေ့ခေတ်မှာသမထမလုပ်ကောင်းဘူးလို့ဟောနေကြတာမျိုးတွေကတော့မမှန်ဘူးเนาะတတိထားဖို့ပြောတာမှန်ပါဘူးမြတ်စွာဘုရားကသမထလည်းရှင်းရမယ်သူတို့ပြောတဲ့သမထကဒီနေ့သမထဖြစ်ခြင်းဖြစ်တယ်ပေါ့ဘုရားဟောတဲ့သမထကလောကမှာဟုတ်ကဲ့ သမထပုံရကမှာဝိပဿနာပါဝေတိတဲ့ဒါဝိပဿနာသွားပဲဆိုအထက်ကရာတစ်ဆောင်ထဲမှာဘလို့ရေးတာဘုံသူတက်ကပြောသမထဖြစ်ပြီးမှဝိပဿနာဖြစ်လာတယ်လေစည်းပြီးဟိုဘက်ကံကူးတာနဲ့တူတယ်ဝိပဿနာကစပြီးတော့အထုတ်တဲ့ဒုတိယလေးကျတော့လက်ပြကူးတာနဲ့တူတယ်ကဲလေစည်းသွားကြတာလားလက်ပြကူးကြတာလားဒါကိုယ့်အကူဆုံးဖြတ်ခိုးကြိုက်တဲ့လမ်းကိုယ့်အကူရွေးဟုတ်ကဲ့ဘယ်နည်းလမ်းပဲဖြစ်ဖြစ်လူကျင်တဲ့မထားကိုရောက်နိုင်တာကြီးပါပဲလက်ပြကူးရလည်းဟာလားမမောဘူးမနစ်ဘူးဆိုရင်ဘုရားကန်းရောက်မှာပါပဲကြားထဲမှာတော့ကျွတ်တဲ့လို့ဆိုရင်တော့အဲ့ဒီမှာဘုရားကန်းရောက်ချင်မှရောက်ပါဘောလက်ပြကူးရလို့ပါတော့နောက်တစ်နည်းရပါတော့ဆိုဝိပဿနာပုံပြီးတမသမထဝိပဿနာကိုအရင်အားထုတ်တယ်ပြီးတဲ့အခါကျတော့မှသရခါဖြစ်နေခြင်းတော့ဝိပဿနာတရားရှုရင်ရှုရင်းနဲ့သမထဆွမ်းအားတွေတက်လာတယ်။တမာရီဆွမ်းအားတွေတက်လာတာပြောတယ်။အဲ့ဒါကြတော့ဝိပဿနာပုံပင်ကမှသမထအား။သမထဖြစ်စဉ်ကိုရှင်းမနေတော့ဘူးဝိပဿနာကိုတိုက်ရိုက်သွားတယ်နီးတဲ့။အဲ့ဒီနီးကခဏကခိုးကကန်းကိုလေမရှာတက်မပါပဲနဲ့လက်ပြကူးသွားတာနဲ့တူတယ်ပေါ့။ရေသာတတိရှိတဲ့ပုဂ္ဂိုလ်တွေရောက်တာပေါ့ခိုးကကန်း။ခေါ်အားလာပြေးသွားတဲ့ပုဂ္ဂိုလ်တွေရောက်လာပါတော့အဲ့ဒါလိုဒီနည်းနည်းရှိတယ်ဘယ်နည်းပြီးဖြစ်ဖြစ်သမထလည်းကျင့်ရမယ်ဝိပဿနာလည်းကျင့်ရမယ်ဒီလူတိုင်းပြဝိပဿနာဆိုကဲဒီနည်းနည်းရှိတဲ့အတွက်ကြောင့်လူတွေဟာကိုယ်ကြိုက်တာကိုကိုယ်ရွေးတယ်တယောက်နဲ့တယောက်အတိုက်ဆိုတာမတူသည့်အတွက်ကြောင့်သမထကိုအရင်ဖြစ်ပြီးမှဝိပဿနာကျင့်တဲ့ပုဂ္ဂိုလ်ကိုသမထယာနိကပုဂ္ဂိုလ်လို့ခေါ်တယ်။သမထဆိုရင်ဉာဏ်ကိုစီးပြီးတော့မှဝိပဿနာလမ်းကြောင်းပေါ်တက်တယ်ပေါ့။ဒါတော့ဟုတ်တယ်ပေါ့။ပရိယာမြုပ်လာတဲ့အခါမော်တော်ဆိုင်ကစီးပြီးလာလည်းမရောက်ဘူးလား။ရောက်ပါဘူး။ကားစီးပြီးလာလည်းရောက်တာ။ရောက်ပါဘူး။ကုန်းကြောင်းလျှောက်လာရင်ရောမရောက်ဘူးလား
။ရောက်ပါဘူး
။ဟုတ်ကဲ့။ကိုကြိုက်တဲ့ဒီလမ်းပေါ်ရောက်ပြီဆိုရင်ရောက်မှကြည့်ရဲ့အနည်းနဲ့ဉာဏ်သာခွာတာလို့အရေးကြီးဆုံးကလမ်းမှဘုရားအရေးကြီးတာကိုဧကောင်းကြီးသမထယာတိကဆိုတဲ့ပုဂ္ဂိုလ်ကသမထဖြစ်တယ်ဖြစ်တယ်ပြီးတော့မှဝိပဿနာဖြစ်မယ်နောက်တစ်ခါနောက်တစ်ခုကဝိပဿနာယာနိကသမထတွေအချိန်ကုန်ခံပြီးတော့မကျင့်တော့ဘူးတိုက်ရဲ့ဝိပဿနာကိုသွားမယ်ဆိုပြီးတော့သွားတဲ့ပုဂ္ဂိုလ်ကတုတ်ထာဝိပဿနာယန္တိကလို့ခေါ်တယ်။ဒီကနေ့ခေတ်မှာတုတ်ထာဝိပဿနာယန္တိကခေတ်စားတယ်ပေါ့နော်။အဲဒီတုတ်ထာဝိပဿနာယန္တိကနဲ့သွားတဲ့ပုဂ္ဂိုလ်ရှိမဖြစ်ဘူးမဟုတ်ဖြစ်တယ်။ကောင်းပြီ။အဲဒီနှစ်ခုမှာခွန်ကြီးတို့တွေဘောဓိတ္တမှတ်ထားဖို့ရသဗ္ဗထယာနိကပုဂ္ဂိုလ်ပဲဖြစ်ဖြစ်သုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်ပဲဖြစ်ဖြစ်ဝိပဿနာချင်းစဉ်တစ်ခုထူးခြားတဲ့အသိဉာဏ်ဝိပဿနာဉာဏ်ကိုရရှိပြီဆိုလို့ရှိရင်ရှုရမှာကတော့ရုပ်နဲ့နာမည်ပဲဝိပဿနာရဲ့အာယုတိရုပ်နာသဘာဝတရားအရှိကိုဝိပဿနာရှုရမှာသမထကြတော့အဲ့ဒါလည်းမဟုတ်ဘူးပြဉ္ညက်ကိုရှုတာသမထပြဉ္ညက်ဆိုတာအဖြူရောင်ဆိုရင်အဖြူပဲရှုတယ်အနီရောင်ဆိုရင်အနီလို့ပဲရှုတယ်အဖြူတို့အနီတို့ဆိုတာလူတွေရဲ့စိတ်ထဲမှာသတ်မှတ်ထားတဲ့အရာများတာဖြစ်တယ်တကယ်ရှိတဲ့အရာမဟုတ်ဘူးအဲ့ဒီဖြူဒီဝါရွှေစတဲ့အမည်နာမပြဉ္ညက်တွေပေါ်မှာအခြေခံပြီးတော့သမာဓိစွာအားကိုထူထောင်တာကတော့သမထလို့ခေါ်တယ်အဲ့ဒီသမထကနေပြီးတော့ဝိပဿနာခုပြောင်းမယ်။တမာရီစွာအားတွေရပြီးတော့အဲ့ဒီတမာရီစွာအားကိုအခြေခံပြီးအသုံးပြုအသုံးချပြီးတဲ့အခါကျတော့ဝိပဿနာကိုပြောင်းပြီဆိုတဲ့အခါမှာရုပ်နဲ့နာမ်ကိုပြောင်းရှုရမယ်။ဟုတ်ကဲ။ကောင်းပြီအချင်းချင်းနဲ့မှတ်ဖို့ရတာ။သမထညာနိကဆိုရင်ရုပ်နဲ့နာမ်ဘယ်အစဘယ်လို့ဆိုနာမ်အစရှုပါတဲ့။ဒါအချက်ကထာတွေကဆို သဗ္ဗထယာနိကပုဂ္ဂိုလ်အနေနဲ့ဝိပဿနာရှိမယ်ဆိုရင်နံတရားကစရှိဘူးလေ။သုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်ကဝိပဿနာရှိမယ်ဆိုလို့ရှိရင်ယုတ်တရားကစရှိဘူး။ဒါရေပုံရစကားကိုပြော။အကြံပေးတဲ့စကားကိုပြောနော်။မရှိရဘူးဆိုတာတခုမှမပါဘူးနော်။တခါတရံကျတော့အကြံပေးတယ်ဆိုတာပိုကောင်းတယ်လို့ပြောတာ။ပိုကောင်းတယ်လို့ပြောတယ်အဲ့တော့ဝိပဿနာသဗ္ဗထယာနိကပုဂ္ဂိုလ်ဒီဝိပဿနာရှိရင်နံတရားကစရှုဝိပဿနာယာနိကပုဂ္ဂိုလ်ဒီဝိပဿနာရှိမယ်ဆိုရင်ယုတ်တရားကစရှုဘာဖြစ်လို့လဲလွယ်ကူမှုရှိလို့ကောင်းပြီဆိုပါစို့ဝိပဿနာကိုသွားတော့မယ်လို့ဆိုတဲ့အခါမှာရသော်ဘုရားရဲ့အလောင်းတော်ရှင်းသွားတဲ့ကပ္ပဌာန်းလေးကိုပဲသက္ကထအာယုဖြစ်တဲ့အသုံးချမယ်ဝိပဿနာရဲ့အာယုဖြစ်တဲ့အသုံးချမယ်နေ့စဉ်ရှုထုတ်ဆိုင်သွင်းနေတဲ့နေကလေးကိုပဲအသုံးချမယ်ဆိုလို့ရှိရင်ကြည်ပထမထွက်လေဝဲလေးလေးပေါ်မှာစိတ်ကိုစိုက်ထားလို့စိုက်ထားလိုက်တဲ့အခါကျတော့လေလေးရဲ့သဘောကိုမကြည့်နဲ့ကိုယ်နှကောင်းကရှူသွင်းနေတာလေးပဲသတိထားလေလေးတဘာဝလေးကိုပဲသတိထားလေဆိုတာလည်းမတွေးနဲ့ဖြည့်နေတာလည်းမတွေးနဲ့လှုပ်ရှားနေတာကိုလည်းမစဉ်းစားနဲ့ရှူနေတယ်ရှိုက်သွင်းနေတယ်ရှူထုတ်နေတယ်ရှိုက်သွင်းနေတယ်ဖြည့်တဲ့နေရာလေးမှာလေကလေးဖြည့်သွားတယ်နှာသေးကြလေးမှာအာရုံစိုက်ထားပြီးတော့သမာဓိရအောင်ပွားအဲ့လိုပွားလိုက်လို့ကိုယ်စရဲ့ကြည်ငြိမ်မှုစွမ်းအားပေါ်မှာမူတည်ပြီးတော့အဲ့ဒီရှင်ထုတ်ဆိုင်သွင်းနေတဲ့လေကလေးထိတဲ့နေရာလေးကိုကြည်ရင်ကြည်ရင်မဖြစ်လာနဲ့လို့ဆိုရှင်ရှင်ထုတ်ဆိုင်ပဲနေတဲ့လေလေးဟာငါတို့ကတော့ဘာမှလေတဘောပဲဘာမှထင်ထင်ရှားရှားမရှိဘူးရှင်ပါများဆိုင်ပါများစိတ်ကလေးငြိမ်းလာတဲ့အခါကျတော့ဘာဖြစ်လာတော့ဆိုတချို့ပုဂ္ဂိုလ်ကြတော့ရှုနေတဲ့လေလေးကမိโกဒံကလေးလို့ဖြစ်တာ။ရှိုက်ထုတ်လိုက်တဲ့လေလေးကလည်းမိโกဒံလေးလို့ဖြစ်တာ။အေးတချို့ပုဂ္ဂိုလ်ကျတော့အလင်းရောင်ဒံကလေးတွေဖြစ်တာ။စိတ်ထဲမှာမြင်လာတာနော်။စိတ်ထဲမှာထင်လာတာအလင်းရောင်ဒံလေးလို့ထင်လာတယ်။မိโกဒံလေးလို့ထင်လာတယ်။အဲ့ဒီလေလေးဟာဒရံလေးပေါ်လာတယ်။အဲ့ဒါကိုနမိတ်လို့ခေါ်တာပဲ။တချို့ပုဂ္ဂိုလ်ကျတော့ဘယ်လိုထင်တော့ဆိုရင်ဒီလေလေးကိုထိတိုင်းထိတိုင်းလေးသိနေတဲ့အခါကျတော့လေလေးကတခါလေအမတန်သိမ်ဝေးလူညံပြီးတော့ပလဲလုံးကလေးလိုပရိသီကလေးတွေလိုအခေါင်းထဲမှာထိထိထိထိသွားတာလေးတွေကိုလည်းတချို့ပုဂ္ဂိုလ်တွေမှာထင်ရှားလာပါတော့အဲ့ဒါကိုနမိတ်လို့ခေါ်တယ်အဲ့ဒီနမိတ်ကလေးကိုဆက်လက်ထိန်းသိမ်းပြီးတော့ဆက်ပြီးတော့ချက်လိုက်တယ်လေးချက်လိုက်တယ်ဆိုလို့ရှိရင်ဆိုနမိတ်အာယုံလေးပေါ်မှာစိတ်ကလေးတည်ငြိမ်ပြီးတော့ခွာမရလောက်အောင်ကတ်သွားပြီးအဲ့ဒီအာယုံလေးကိုစဉ်းစားနေတဲ့သဘာဝတရားရဲ့ထိုအာယုံလေးနဲ့စိတ်ကွာမတော့ထိန်းထားတဲ့သဘာဝတရားလေးရဲ့စိတ်ထဲမှာကျေနပ်နှစ်သက်နေတဲ့ပီတိဆိုတဲ့သဘာဝတရားလေးရဲ့တကူလုံးချမ်းသာတိတ်နေတိတ်နေဖြစ်နေတဲ့ဒုက္ခတရားလေးရဲ့အဲ့ဒီအာယုံလေးပေါ်မှာစိတ်ကလေးငြိမ်သွားတယ်ဆိုတဲ့ဧကကတသမာဓိတရားလေးအဲ့ဒီသဘာဝတရား၅ခုဒီဟန်ချက်ညီညီနဲ့အလုံးလုံးနေပြီဆိုလို့ရှိရင်တော့ဒါပထမဇန်ရတယ်လို့ခေါ်တာပထမဇန်ရလို့ရှိရင်ဘာတွေပြောက်သွားတော့ဆိုရင်မျက်စိကအာယုံကိုချစ်နေတယ်ဆိုတာဒီမလာတော့ဘူးနားကตายရတဲ့အတန်နားထောင်နေတယ်ဆိုတာမလာတော့ဘူးနှာခေါင်းကမှွေးကြတဲ့အနံ့ရှူချင်တာမျိုးလျာကကောင်းတာလေးစားကျင်တာမျိုးခန္ဓာကိုယ်ကကောင်းတဲ့အခြေတွေ့လေးထိကျင်တာမျိုးတွေမလာတော့ဘူးကာမိဋ္ဌာန်နိဝရဏဆိုတာလုံးဝရှင်းသွားပြီထို့အာယုန်ဒီပေါ်မှာလည်းပဲမကျေနပ်ဘူးဆိုတဲ့ဖြာပါရဆိုတာမလာဘူးစိတ်တွေလေလွတ်နေတယ်ဆိုတဲ့ဥဒ္ဒစ္စဆိုတာလည်းမလာဘူးကိုယ်လုံးပေါ်မှာစိတ်ထဲမှာပူပန်ပြီးတော့ကြောင်းကြနေတဲ့ကုက္ကုဆဆိုတာလည်းမလာတော့ဘူးစိတ်ကလေးအားရရော့ချသွားပြီးတော့စိတ်မပါလက်မပါဖြစ်သွားတဲ့ဥဒ္ဓိဋ္ဌိနဘိဒါဆိုတာလည်းမလာတော့ဘူးကိုယ့်အလုပ်ပေါ်မှာတဏှာဖြစ်နေတယ်ဆိုတဲ့ဝိသိကိစ္စလည်းမလာတော့ဘူးနိဝရဏတရားတွေကင်းသွားတယ် နိဗ္ဗာန်တရားတွေကိုလောင်ကျွမ်းပြင်လိုက်တာခொဏကဆံဆိုတဲ့သဘာဝတရားလောင်ကျွမ်းပြင်လိုက်တာလောင်ကျွမ်းတဲ့ဆိုတော့ဖြည့်ဆည်းပြလိုက်တာမရှိတော့မိမိတန်တယ်မှာအခုပြောတဲ့အာယုံကိုဆုတ်ပိတ်ထားတဲ့နိဗ္ဗာန်တရားတွေလုံးဝကင်းသွားအဲ့ဒါကိုပထမဆံရပါတယ်လို့ပြောတယ်အဲ့ဒီပထမဆံရသွားတဲ့ပုဂ္ဂိုလ်တယောက်ဟာဒါတမာရီရသွားပြီဆိုတော့အဲ့ဒီပထမဆံတမာရီလေးကိုရှင်းတမ်းလာအောင်ကြိုးစားရင်းကနေပြီးဝိပဿနာကိုကူတော့မယ်လို့ဆိုလို့ရှိရင်အဲ့ဒီပထမဆံစိတ်ထဲမှာပထမဆံဝင်စားနေတဲ့အချိန်မှာဖြစ်ပေါ်လာတဲ့စိတ်ကလေးတွေပထမဆံကနေထလိုက်တယ်အဲ့ရကလို့ထတယ်လို့ဇံဝင်စားတဲ့အသေးကရဆိုင်လိုက်တယ်ပေါ့ရဆိုင်လိုက်တာကိုပဲဇံကထတယ်လို့ပြောတာဇံရဲ့အာယုံကိုအပြောင်းအလဲလုပ်လိုက်တယ်ခုနကထွက်လေဝင်လေဆိုတဲ့အာယုံလေးပေါ်မှာရပ်မနေတော့ပဲနဲ့ပဲသွားလို့ထွက်လေဝင်လေလေးပေါ်မှာတည်ငြိမ်နေတဲ့သဘာဝတရားတွေပေါ်မှာသွားရှိလိုက်ခန္ဓာကစဉ်းစားနေတဲ့ဝိတက်ဆိုတဲ့သဘာဝတရားအာယုန်နဲ့စိတ်ကွာမတော့ထိတ်ထားတဲ့ဝိသ ార ဆိုတဲ့သဘာဝတရားဉာဏ်နဲ့နှစ်သက်နေတဲ့ပိဋိဆိုတဲ့သဘာဝတရားချမ်းသာနေတဲ့ဒုက္ခဆိုတဲ့သဘာဝတရားနဲ့တည်ငြိမ်နေတဲ့ဆိုတဲ့သမာဓိဧကဂရသဘာဝတရားတွေကိုဥလှည့်ပြီးတော့အာယုန်ပြုလိုက်တာဒါဝိပဿနာပြောင်းလိုက်တာပဲထလင်ဝင်လေးလေးပေါ်မှာနေနေတာကသမထထက်လီဝင်လေလေးနဲ့ပတ်သက်ပြီးအလုံးလုံးနေတဲ့စိတ်ကလေးကိုအာယုံဖြစ်နောက်စိတ်ကပြောင်းယူလိုက်တာကဝိပဿနာ။ဟောဒါသဗ္ဗထာကဒီဝိပဿနာကူးလိုက်တာ။အဲ့ဒါလို့သဗ္ဗထာကဒီဝိပဿနာကူးလိုက်တော့ချီနန္တရားကိုအရင်ရှုလိုက်တယ်။ခုနတော့ကထက်လီဝင်လေလေးကိုမှတ်နေတဲ့စိတ်ကလေးကိုပြန်ရှုတယ်ဆိုတော့အော်ထွက်လေဝင်လေလေးတည်တဲ့စိတ်ကလေးတွေဒီမှာပေါ်နေပါလားထွက်လေဝင်လေလေးပေါ်မှာจิตတ်နေတဲ့ပိဋိတို့ချမ်းသာနေတဲ့ဒုက္ခတို့တည်ငြိမ်နေတဲ့တမာရီတို့ထွက်လေဝင်လေလေးနဲ့စိတ်ကိုတွဲဆုံပေးနေတဲ့ဝိတက်ထွက်လေဝင်လေလေးနဲ့စိတ်ကိုချီနှောင်ထားတယ်လို့ရင်ဝဲနေတဲ့ဝိသ ార တို့ဆိုတဲ့သဘာဝတရားလေးတွေတစ်ခုစီတစ်ခုစီသဘာဝတရားလေးတွေကိုချီရှုမြင်တတ်တာဒါဝိပဿနာပဲဝိပဿနာဘက်ကိုဥလှည့်လိုက်တာပဲကောင်းပြီဝိပဿနာလုပ်တယ်ဆိုတာဟာဘယ်ကစရမှာလဲဆိုရုပ်တရားနံတရားတွေကိုအာရုံပြုတယ်ဆိုတာနေရာမှာရုပ်တရားနံတရားတွေမှာသင်္ပြန်လက္ခဏာ2မျိုးစီရှိတယ်အဲ့ဒီသင်္ပြန်လက္ခဏာ2မျိုးကိုအရင်မှတ်ရတယ်သင်္ပြန်လက္ခဏာ2မျိုးဆိုတာတဘာဝလက္ခဏာနဲ့တာမင်ယလက္ခဏာတဲ့တဘာဝလက္ခဏာဆိုတာကိုယ်ပိုင်သဘောလက္ခဏာလေးတွေကိုပြောတာသဘာဝလက္ခဏာကို individual characteristic တို့အင်္ဂလိပ်လိုပြန် individual characteristic ဆိုတာသူများနဲ့မတူဘူးသူ့ရဲ့အတွင်းပြင်လက္ခဏာတတ်တတ်ဆိုပါစို့ပထဝီမှာအာဘောတေသောဝါယောတို့နဲ့မတူတဲ့အတွင်းပြင်လက္ခဏာပါတော့ဆိုရင်ခက်မာတဲ့အမာအတုံးဖြစ်တယ်ဆိုတဲ့သဘောတရားပဲအဲ့ဒါကိုခက်မှမှုလက္ခဏာသူကမာရီပြော့တယ်ဆိုတဲ့သဘောတရားဟာပထမရဲ့သဘောတရားပဲအာဘောရဲ့သဘောတရားကစုစည်းပေးတယ်အရေးပြောတယ်ဆိုတဲ့သဘောတရားတေဇောရဲ့သဘောတရားကကုရေအေးတယ်ဆိုတဲ့သဘောတရားဝါယောရဲ့သဘောတရားကစုစည်းပေးတယ်ထောက်ကန်ပေးထားတယ်လှုပ်ရှားပေးတယ်ဆိုတဲ့သဘောတရားအဲ့ဒီသဘာဝတရားလေးတွေကဒါသဘာဝလက္ခဏာလို့ခေါ်တယ်ပထဝီကိုမြင်တာဟာဘယ်ပုံစံနဲ့မြင်တော့ပထဝီဆိုတဲ့နာမည်နဲ့မြင်တာမဟုတ်ဘူးပထဝီဆိုတာစကလုံးပဲညမာလို့ဆိုရင်မြေဓာတ်ကိုမြေဓာတ်ဆိုတဲ့နာမည်ပဲသူ့ရဲ့သဘောကိုမြင်ရမှာကခက်မှမှုနဲ့ပျော်ပြောင်းမှုကိုယ်ခန္ဓာကိုကြိုင်ကြည့်လိုက်တော့အယိုးဆိုလို့ရှိရင်မာမာကြီးမတွေ့ဘူးလားအသားဆိုရင်ကြော့ကြော့လေးမတွေ့ဘူးလားအဲ့ဒီမာရီကြော့တယ်ဆိုတဲ့သဘောတရားလေးကိုသူခေါ်တာပဲတေဇောဆိုတာအဲ့ဒါလို့အတုံးဝါယောအာဘောဆိုတာအဲ့ဒီလို့အတုံးခဲလေးဖြစ်အောင်စုပေးတာကြည့်လေပေါင်မုတ်ဖုတ်တာကိုတွားကြည့်ပေါင်မုတ်မဖုတ်ခင်ကမာရီလေဂျုံမှုတ်နေခေါ်တာ ไอ้นี่จုံมุ้งนี่ก็แค่ชื่ออ๋อเย็นเนี่ยเผาะชีแท้ไล่ได้ไอ้คาจ้ะတော့ไอ้นี่เย็นเนี่ยย้อไล่ได้ไอ้คาจ้ะတော့ไอ้นี่อหม่งนี่เนี่ยตะคุเนี่ยตะคุต้วยตัวนี่อตงแค่ဖြစ်သွားล่ะไอ้อะไรกูบดูว่าลงท่องน่ะแล้วสู้เย็นก็ลงท่องทุตุเนี่ยอาวอสุดะตบอเตียก็เลยสุสีไปล่ะยุคตบาวะนี่สุสีไปไล่ได้ไอ้คาอตงแค่ဖြစ်သွားล่ะถ้าอาวอเนี่ยลงท่องเนี่ยตะคุแกอี้ดิก็ม้าตัวรู้สิเปาะตัวอูล่ะเปาะตัวน่ะแหละอาบอเยตะบาวะเออโชจาဆိုလို့ရှိရင်သူကအတုံးဖြစ်အောင်လုပ်တယ်လွန်ကဲလာလို့ရှိရင်အရေးပြောသွားတယ်ဟောဒါသူ့ရဲ့တဘာဝလေးရှိတယ်ခုံအဲ့ဒါလို့အာဘောကနေစုစည်းပေးလို့အတုံးခဲဖြစ်နေတယ်ပထဝီကိုပို့ပြီးတော့မားလာအောင်ကြမ်းလာအောင်တေသောဆိုတဲ့အပူပေးလိုက်အပူပေးလိုက်လို့ရှိရင်ပို့ပြီးတော့မားလာတယ်ကြမ်းလာတယ်ဟောဒါတေသောရဲ့အလုပ်အဲ့ဒါလိုအတုံးခဲလေးဖြစ်နေအောင်တွန်းအားပေးတယ်ဆွဲဆွထားတယ်ဆိုတော့ဝါရောရဲ့အလုံးအဲ့ဒါလိုသဘာဝတရားလေးတွေဟာတစ်ခုနဲ့တစ်ခုမတူညီတဲ့ဆောင်းဆောင်ပြက်ကလေးတွေကိုချိန်ပြီးတော့ဒီသဘာဝလက္ခဏာလေးတွေကိုရှုမြင်သုံးသပ်တယ်ဝိပဿနာဉာဏ်လုပ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာအဲ့ဒီသဘာဝကိုပဲရှုပါခံမှမှုပျော်ပြောင်းမှုမြင်လို့ရှင်ပထဝီကိုမြင်တာပဲสุสีไปเลยยีเปียวเลยสุดะตบาวโกจิโลชินอาบาวโกเญนะปูไปเลยเอ้ตวาเลยสุดะยิ่จะลาสีเลยสุดะตบาวโกจิเตโซโกเญนะต้งกันไปทาเลยสะสงไปทาเลยสุดะตบาวริโกจิโลชินวายอโกเญนะอ๋อเอ้อล่ะตบาวลักษณะเว้ยไอ้นี่ตบาวลักษณะโกอะเย็นชี้อ่ะအဲ့ဒါလို့သဘာဝလက္ခဏာကိုတွေ့ခြင်းတည်တယ်လေရုပ်တရားကိုတွေ့တယ်လို့ပြောတာ။ဩခုနကမှပြောတဲ့ဝိတ္တဆိုတဲ့ကြံတွေးတဲ့သဘောလေးကို तू ကစူးစိုက်ပြီးတော့ခြေလိုက်တဲ့အခါမှာဩစိတ်ကလေးကိုအာယုံပေါ်မှာပို့ပို့ပေးနေတာပါလား။လောကလူတွေကပြောတယ်။ငါတညာလုံးတွေးနေတာ။ငါတွေးနေတာလို့မပြောကြဘူးလား။ဒီတွေးတယ်ဆိုတာကိုယ်စိတ်လေးကိုအာယုံပေါ်ပို့ပေးနေတာပဲ။ကိုယ်ကိုယ်တေချာချီကိုတွေးတယ်ဆိုတာမလုပ်နေတာတော့ဆိုတော့အာယုံပေါ်ကိုစိတ်ကလေးပို့ပေးနေတာအဲ့ဒါတွေးတာလို့ပြောတာအဲ့ဒါဝိတ္တရဲ့အလုပ်ပဲအဲ့ဒါလို့အာယုံပေါ်မှာစိတ်ကလေးပို့ပေးနေတာပါလားလို့မြင်လာဟာဝိတ္တကိုမြင်တာပဲဒါဝိတ္တရဲ့သဘာဝလက္ခဏာပဲဟောဝိသရဟိုကြည့်တဲ့အခါကျတော့ဝိတ္တကအာယုံပေါ်ပို့ပေးထားတဲ့စိတ်ကလေးစိတ်ကလေးကိုအာယုံပေါ်ပို့ပေးထားတဲ့အခါမှာသူစိတ်ကလေးနဲ့အာယုံနဲ့ကွာမသွားအောင်ထိမ့်ပေးတာကဝိသနာအဲ့ဒါကိုကြံစည်တယ်လို့သုံးတာစီးတယ်အောင်အနာနာမှာတွေးတာကပို့ပေးတာစီးတာကတခြားကိုလွတ်မသွားအောင်ထိမ့်တာဟုတ်ကဲ့ဟောဝိသနာသဘောကိုမြင်တာဟောပိတိဆိုတာဖြစ်တဲ့အခါကျတော့ကိုရုပ်စိတ်ရောတိတ်တိတ်တိတ်နဲ့နေတာဒါပိတိပိတိဆိုတာလူတိုင်းဖြစ်ကိုပါလေအဲ့ဒီပီတိဖြစ်တဲ့ဒုက္ခကြတော့တကူလုံးတခါတည်းနေလို့ထိုင်လို့ကောင်းပြီးရောချမ်းသာတဲ့ခံစားမှုလေးတွေရလာတာဒါဒုက္ခစိတ်ကလေးဟာအာယုံပေါ်မှာတည်ငြိမ်သွားတာကဧကဂတသမာဓိဟောဒီသဘာဝလေးတွေကိုရှုလိုက်တဲ့အခါကျလို့ရှိရင်သဘာဝလက္ခဏာရှုတော့ကနေပြီးတော့ဟောဒီတရားတွေနံတရားတွေကိုမြင်တယ်လို့ပဲပြောရတယ်ဟောအဲ့ဒါသမထဉာဏိကဝိပဿနာဆိုလို့ရှိရင်အဲ့ဒါကိုရှုတာအဲ့လိုရှိတော့နံကလေးတွေရှိရုံနဲ့ပြီးပြီလားဆိုမပြီးသေးဘူးသူကဆက်ပြီးတော့လိုက်တယ်လုပ်ငန်းကမပြီးသေးဘူးအခုပြောတဲ့သဘာဝတရားတွေကဘယ်မှာအခြေခံလာတယ်လဲလို့လိုက်ကြည့်လိုက်တဲ့အခါကျတော့လူတွေရဲ့စိတ်တွေကဘယ်ကနေပေါ်လာတယ်လဲလို့မေးမယ်ဆိုလို့ရှိရင်မြင်သိစိတ်ကလေးကမျက်လုံးကိုအခြေခံပေါ်တာကြားသိစိတ်ကလေးကနားကိုအခြေခံပေါ်တာအဲ့ဒီယက်စီကိုစကုဝထုလို့စာလို့ခေါ်တယ်စိတ်ရဲ့အခြေခံတရားနားကိုသောတာဝထုလို့ခေါ်တယ်လယက်စီစိတ်ကလေးကလျာပေါ်မှာအခြေခံတယ်နန္တိစိတ်ကနှာခေါင်းပေါ်မှာအခြေခံတယ်ထိတိစိတ်ကခန္ဓာကိုယ်ပေါ်မှာအခြေခံတယ်ဆိုတော့အခြေခံလေးတွေကိုလိုက်ကြည့်လိုက်လို့ရှိရင်ယက်စီနာတာလျာကိုယ်လို့ဆိုတဲ့ရုပ်တွေကသွားသိသွားအဲ့ဒီကနေပြီးတော့တခြားစိတ်လေးတွေကဘယ်ဟာလာတာတော့လို့ကြံတွေးလိုက်တဲ့အခါကျတော့ ဟရိယဝတ္ထုလို့ဆိုတဲ့စိတ်ရဲ့မိယာလေးကိုတွားပြီးတော့တွေ့တယ်။အဲ့ဒီစိတ်ရဲ့မိယာလေးပေါ်မှာပြီးပြီးတော့ခဏကပြောတဲ့ဝိတ္တတုဝိสารတုပိတိတုဒုက္ခတုဧကကတာတုဆိုတဲ့ဒီသဘောတရားလေးတွေပေါ်လာတယ်။ဟောစိတ်ကိုကြည့်ရင်ကလည်းရုပ်ကိုလိုက်ပြီးတော့ဆက်ရှာလိုက်တာရုပ်ကိုပါမြင်လာ။ဟောရုပ်နဲ့နာတစ်ခုတွေ့သွားပြီ။အဲ့ဒါလိုရုပ်နဲ့နာနှစ်ခုရှာတွေ့ပြီးတဲ့အခါဒါဝိပဿနာအလုပ်ကိုလုပ်ပြီးဆိုရင်အဲ့ဒါလိုသွားယုံနဲ့နံတစ်ခုတွေ့သွားပြီ။ဟောဒုသန္တမှာယုံနဲ့နံနှစ်ခုတည်းရှိတာပါလား။ယုံနဲ့နံနှမျိုးရှိတာပါလား။ဆိုပါစို့ကုခန္ဓာကိုစမ်းပတ်ကြည့်လို့ပြော့တာလေးတွေ့လို့ရှိရင်အော်ဒါပထဝီပြော့မှန်းသိလိုက်တဲ့စိတ်လေးကပထဝီဆိုတာကယုတ်တရားပြော့မှန်းသိလိုက်တဲ့စိတ်လေးကနန္တရားဆိုဟောယုံနဲ့နံတစ်ခုမဖြစ်ဘူးလား။အဲ့ဒါကပဲယုံနံ꿰သွားတယ်လို့ပြောတာ။နာမရူပပြိစေရဉာဏ်တဲ့နာမရူပပြိစေရဉာဏ်ဆိုတာယုံနဲ့တန်နဲ့ခွဲခြားပြီးတော့မြင်သွားပြီပြော့တဲ့သဘောမာလေးသဘောကပထဝီပြော့မှန်းမာမှန်းသိတာကနန္တရားပြော့တဲ့ပါတဲ့သဘောလေးကပထဝီဆိုတဲ့ယုတ်တရားသိလိုက်တာလေးကနန္တရားဟောဒါလေးတွေကကိုယ်တဏ္ဍာကိုရှိနေတာအဲ့ဒါလိုယုံနဲ့တန်နဲ့ခွဲခြားပြီးတော့သိလိုက်တဲ့အခါပါဆက်ပြီးတော့သူမြင်လာပြန်လို့ဆိုရင်ဒီယုတ်တရားမှလည်းဆိုင်ဟာအကြောင်းတရားလေးတွေရှိတယ်။နန္တရားမှလည်းပဲဆိုင်ဟာအကြောင်းတရားလေးတွေရှိတယ်ဆိုတော့ဆိုင်ဟာဆိုင်ဟာအကြောင်းတရားလေးတွေကိုမြင်လာ။ဆိုပါစို့မြင်သိစိတ်ကလေးကဘာကိုအကြောင်းပြုလို့လက်တွေ့ကြကြကြည့်လိုက်လဲဆိုရင်မြင်စရာအာယုန်နဲ့မျက်စိနဲ့ဒီနှစ်ခုပေါင်းစုံပြီးလို့မြင်သိစိတ်ပေါ်တာဟုတ်အဲ့တော့မြင်စရာအာယုံရဲ့မြင်သိစိတ်မြင်စရာအာယုံရဲ့မျက်စိရဲ့အဲ့ဒီနှစ်ခုစီမြင်သိစိတ်ရဲ့အကြောင်းတရားပဲသူတို့မဆုံးပြီးလို့ရှိရင်မြင်သိစိတ်ဆိုတာမပေါ်ဘူးဒါကြောင့်မို့မြင်သိစိတ်ကအကျိုးတရားဩမြင်သိစိတ်ရဲ့အကျိုးတရားကိုဒါလက်တွေ့ရှင်းရှင်းကြည့်လို့ရသွားပြီဒါဖြင့်ဒီသက္ကုပ္ပတာရကဘာကြောင့်ဖြစ်တာလို့ဆိုဒါကသုတ္တဗျာညာနဲ့ပြောရမှာကံကြောင့်ဖြစ်တာလားအတိတ်ကံကြောင့်ဖြစ်လာတာ။အော်မြင်စရာအာယုံလေးကလည်းထုတ်မျက်စိနဲ့တိုက်ဆိုင်ပြီးတော့ပေါ်လာတာ။အဲ့ဒီသဘာဝတရားနှစ်ခုရှိပြီးတော့အကြောင်းနဲ့အကျိုးကိုဆင်ခြင်တတ်လာပြီးဆိုလို့ရှိရင်သစ္စာပရိက္ခာဉာဏ်လို့ခေါ်တာ။အဲ့ဒီနာမရူပပရိစ္ဆေရဉာဏ်နဲ့သစ္စာပရိက္ခာဉာဏ်နှစ်မျိုးသည်ဝိပဿနာရဲ့အခြေခံပဲဖြစ်သေးတယ်။သူသိတာဘာပဲသိသေးလို့ဆိုလို့ရှိရင်သဘာဝလက္ခဏာပဲသိသေးတယ်။ဝိပဿနာအစ်စ်ကြီးမဖြစ်သေးဘူးဝိပဿနာဖြစ်ဖို့ရာအတွက်ဖောင်ဒေးရှင်းချနေတာအဆောင်အဦတစ်ခုဆောက်ပြီဆိုလို့ရှိရင်ဖောင်ဒေးရှင်းမချပဲနဲ့ဆောက်ရင်မရဘူးတော့အိမ်ဆောက်ရင်ဖောင်ဒေးရှင်းဆိုတိုက်ဆောက်ရင်ဖောင်ဒေးရှင်းဆိုအရင်ချရတယ်အဲ့ဒါလိုပဲဝိပဿနာရဲ့အာယုံကိုဒါရှာလိုက်တာဝိပဿနာကအဲ့လိုအာယုံလေးကိုတွေ့တာတွေ့တဲ့အခါဘယ်ရှုတော့မှတွေ့တော့ဆိုရင်သဘာဝလက္ခဏာရှုတော့မှတွေ့ထားတာတွေ့လိုက်ပြီးယုံနဲ့နံလေးကိုသိသွားပြီသိသွားတဲ့အခါကျတော့ပါဆက်လို့ကနောက်ဒုတိယလက္ခဏာမြင်အောင်ကြည့်ရဒုတိယလက္ခဏာဘာလို့ဆိုရင်တာမညလက္ခဏာတာမညဆိုတဲ့အသေးလေးကအများနဲ့ဆက်ဆံတဲ့အမှတ်သားလက္ခဏာလို့ပြောတယ်။အများနဲ့ဆက်ဆံတယ်ဆိုတာပထဝီနဲ့လည်းဆိုင်တယ်အာဘောနဲ့လည်းဆိုင်တယ်တေဇောနဲ့လည်းဆိုင်တယ်ဝါယောနဲ့လည်းဆိုင်တယ်နန္တရားလေးအာလုံးနဲ့လည်းဆိုင်တယ်။အဲ့ဒါကိုသာပညာလက္ခဏာလို့ပြောတာ။သဘာဝလက္ခဏာဆိုတာသူများနဲ့မဆိုင်ဘူးကိုယ်တူတည်းပိုင်တာသဘာဝလက္ခဏာ။ဟောသာပညာလက္ခဏာကျတော့အများဆိုင်တယ်ဆိုတာဘာပြောလို့ဆိုမမြဲတဲ့သဘောဒီအများဆိုင်ပထဝီမေးလိုက်လည်းမမြဲဘူးအာဘောကလည်းမမြဲဘူးတေဇောဝါယောတို့ကလည်းမမြဲဘူးဟောမမြဲဘူးဆိုတဲ့ရှုတော့မှကြည့်ရင်တော့တူတူပဲတို့တို့ဟာအဲ့ဒါကြောင့်မို့လို့အနိစ္စလက္ခဏာဆိုတာမညာလက္ခဏာမမြဲသည့်အတွက်ကြောင့်ဒုက္ခလို့ပြောတာယထာနိစ္စတန်ဒုက္ခအနိစ္စဖြစ်လို့ဒုက္ခဘာဖြစ်လို့လဲဆိုတော့မမြဲဘူးဆိုတာကြီးကအမြဲတမ်းဒုက္ခပေးနေတာပေါ့အနှောင့်အယှက်ဖြစ်နေတာပေါ့ဖြစ်ပြီးပြက်နေတာကြီးကအနှောင့်အယှက်ကြီးပဲလေအဲ့ဒီဒုက္ခကိုပြောတာစားစရာမရှိလို့ဒုက္ခဒုက္ခခေါင်းကိုက်လို့ဒုက္ခဒုက္ခဒီဒုက္ခပြောတာမဟုတ်ဘူးနော် မမြဲသည့်အတွက်ကြောင့်ရှင်းနှက်เสียမကောင်းတဲ့ဒုက္ခဒါကြောင့်မို့ဥဒယဘယပတိပိလနတ်ထေနဒုက္ခဖြစ်မှုပြမှုတွေကလည်းနှိမ့်ဆက်နေတာတဘာဝတရားတစ်ခုဖြစ်ပြီးပြတ်သွားတယ်ဖြစ်ပြီးပြတ်သွားတယ်ဆိုတာစိတ်ပြည့်เสียရည်အဲ့ဒါကနှိမ့်ဆက်နေတာဒီပြင်ဟာကနှိမ့်ဆက်တာမဟုတ်ဘူးအဲ့ဒါကြောင့်မို့လို့သူ့ကိုဒုက္ခလို့ခေါ်တာတခါအဲ့ဒီလိုဒုက္ခဖြစ်နေတာဖြစ်ပြီးပြတ်နေတဲ့သဘောတရားကြီးဟာကိုယ်စတာအတိုင်းဟုတ်ကလားလို့ဆိုတော့မဟုတ်ဘူးသူ့သဘာဝအတိုင်းဖြစ်နေတာကိုယ်နဲ့ဘာမှမဆိုင်ဘူးကိုယ့်ရဲ့အလိုကြတဲ့ဘာမှမဖြစ်ဘူးဆိုတာအဝတဝတ္တနာကိုယ်စတာအတိုင်းမဖြစ်လို့အနတ္တလို့ပြောတာဟောအနိစ္စဒုက္ခအနတ္တဆိုတဲ့ခုနကသဘာဝတရားတွေအဲ့ဒီလိုမြင်လာပြီဆိုရင်တော့ဝိပဿနာလမ်းကြောင်းပေါ်တက်သွားပြီဖောင်ဒေးရှင်းကနေပြီးတော့အစပြုပြီးပေါ့အဲ့ဒါဉာဏ်ကမှအေတချို့ကအနိစ္စကိုပရိစိတ်တရားမှတ်ပြီးတော့အနိစ္စအနိစ္စအနိစ္စနဲ့ပရိစိတ်တာအဲ့ဒါစလုံးရွတ်နေတာဉာဏ်တာမဟုတ်ဘူးဝိပဿနာမဟုတ်ဘူးအဲ့ဒါအနိစ္စအနိစ္စလို့ရွတ်နေတာပဲရှိဟုတ်ကဲ့ဒါကြောင့်မို့ဝိပဿနာအလုံးလုံးလို့ရှိရင်ဘသူအနိစ္စလဲဆိုတာကိုအရင်တွေ့အောင်ရှာခန္ဓာကယုတ်တရားကိုရင်တွေ့အောင်ရှာခန္ဓာကပြောခဲ့တယ်မာတဲ့သဘောပြောတဲ့သဘောလေးဟာမမြဲဘူးဟောမာတဲ့သဘောပြောတဲ့သဘောကိုသိတဲ့စိတ်ကလေးကလည်းမမြဲဘူးဟောမမြဲတာလေးတွေကိုမြင်တာမှအနိစ္စเนาะထို့သူရဲ့ဒီအနိစ္စကြောင့်ဒုက္ခဒုက္ခဖြစ်လို့အနတ္တအဲ့ဒီသဘောလေးတွေကိုမမြင်မြင်အောင်ရှင်ရှင်သုံးသပ်ပြီးတော့နေတာကိုသမသနာဉာဏ်လို့ခေါ်တယ်อ๋อถ้าตมถะปุพพังกมะวิปัตตนาตมถะကိုအခြေခံပြီးတော့วิปัตตนาညာကိုဒီလိုရအောင်လုပ်တော့အဲ့ဒါလို့ရအောင်လုပ်လိုက်တဲ့အခါကျတော့မမြဲတဲ့သဘောလေးတွေတွေးနေတာတွေးလိုက်တဲ့အခါကျတော့နောက်ပိုင်းမှာဖြစ်လာတော့ဆိုဖြစ်လိုက်တာရယ်ပြက်လိုက်တာရယ်ဒီနှစ်ခုတွေညင်းလာတယ်စောစောကမာနာပြော့တာကိုညင်းနေတယ်နောက်ပိုင်းကျတော့ဒီမာတဲ့သဘောလေးဟာပေါ်လာလိုက်ပျောက်သွားလိုက်ပူရဲအေးတဲ့သဘောလေးကလည်းပေါ်လာလိုက်ပျောက်သွားလိုက်ဟောဖြစ်ပြီးပြည့်ဖြစ်ပြီးပြည့်စွာလေးမြင်လာဆိုပါစို့ကိုယ်ခန္ဓာပုံမှာကြည့်တရားထုံနေတဲ့အချိန်မှာရားတာလေးတွေပေါ်လာတယ်ပူတာလေးတွေပေါ်လာတယ်အေးတာလေးတွေပေါ်လာတယ်အဲ့ဒီပုံမှုအေးမှုလေးတွေကိုအာရုံဆိုင်တဲ့အခါကျတော့ဖြစ်ပြီးပျောက်သွားတာလေးတွေတွေ့တာအဲ့ဒါလို့ဖြစ်ပြီးပြည့်သွားတာလေးတွေကိုမြင်မြင်လာလို့ရှိရင်ဥရိယဗျာညာလို့ခေါ်တယ်အဲ့ဒီဥရိယဗျာညာရောက်လာပြီဆိုလို့ရှိရင်ယောဂီပုဂ္ဂိုလ်ကတမာရီစွမ်းအားတွေနဲ့တော်တက်လာသည့်အတွက်ကြောင့်အဲ့ဒီမှာဝိပဿနာတမာရီတွေကအချိန်ကောင်းလာအချိန်ကောင်းလာပြီဆိုရင်ဘာတွေဖြစ်လာတတ်တယ်လို့ဆိုရင်ယောဂီပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်ကအလင်းရောင်တွေထွက်လာတယ်အဲ့ဒီလိုအလင်းရောင်ထွက်လာလို့ရှိရင်တော်တော်များများဘောဓုတ္တမရှိတဲ့ယောဂီပုဂ္ဂိုလ်ကဘလို့တွေးတော့ဆိုရင်ဟာငါတရားဥတရားမြတ်ရပြီဆိုပြီးတော့အဲ့ဒီနေရာမှာပဲသူကတရားဥလို့ထင်ပြီးတော့ရပ်သွားတယ်တော်မူအဲ့ဒီအချိန်မှာပိဋိတွေတအားဖြစ်လာတယ်တတိတွေတအားကောင်းလာတယ်ဉာဏ်တွေတအားထက်လာတယ်ဒီအချိန်တွေမျိုးတွေလည်းကြုံတတ်တယ်အဲ့ဒါလိုအချိန်တွေကြုံလာလို့ရှိရင်ဩငါတော့တရားလူတရားမြတ်ရပြီလို့ကိုယ့်ကိုယ်ကိုဘဝင်မြင့်သွားတတ်တယ်အဲ့ဒီအချိန်အဲ့ဒါကိုတတိထားမယ်တမာရီအချိန်ညောင်းဖြစ်လာတဲ့သဘာဝတရားတွေလမ်းညောင်းမပြောင်းနဲ့ကိုယ်သွားတဲ့လမ်းညောင်းကိုဆက်လျှောက်ဆက်လျှောက်လိုက်တဲ့အခါဖြစ်မှုပြမှုတွေကပို့ပြီးတော့ထင်ရှားလာအနိစ္စသဘောတရားတွေပိုးမြင်လာမယ်ဒုက္ခသဘောတွေပိုးမြင်လာမယ်အနတ္တသဘောတရားတွေပိုးမြင်လာကောင်းပြီအနိစ္စကရှိနေတဲ့အတိုင်းနဲ့ခေါင်းကြီးတို့တွေဘာလို့မမြင်တာလို့ဆိုဖြစ်စဉ်ကြီးတစ်ခုကဖုံးတာစဉ်စက်မပြတ်တဲ့ဖြစ်စဉ်ကြီးကဖုံးတာတော့ကော်ပီတူကော်ပီပေါ့သဘောပြောမယ်ဆိုလို့ရှိရင်မြည်ရည်ကြီးကိုသွားကြည့်လိုက်လို့ရှိရင်မနေ့တော့ကမြေကမ်းမရောက်တော့လည်းဒီရေလို့ပဲမထင်ဘူးလားဒီလက်ချက်ကသွားကြည့်လေဒီရေပဲလို့ထင်နေတယ်။ဒါဖြစ်လေဖြစ်စဉ်ကတူးနေတာ။အဲ့ဒီလိုပဲကိုယ်ခန္ဓာကိုယ်လည်းပဲဖြစ်စဉ်ကြီးကတူးနေပြီးတဲ့ကြောင့်ဒါပဲလို့ထင်တယ်။အဲ့ဒါကိုဖြစ်စဉ်ကြီးကိုတန်တတိလို့ခေါ်တယ်။အဲ့ဒီတန်တတိဆိုတဲ့ဖြစ်စဉ်ကြီးကအေးမြေကိုချိန်ပြီးတော့မနေ့ကရေတွေကစီးသွားပြီးခနေ့ရေမဟုတ်တော့ဘူး။မနှစ်ကရည်ရည်မရှိတော့ဘူးဒီနေ့ရည်ဟုတ်ကဲ့ထို့တူပဲကိုယ့်ကိုယ်ကိုလည်းပြန်ကြည့်လိုက်လို့ရှိရင်မနှစ်ကရုပ်ဟုတ်သေးရဲ့လား
าม
ันนี่ก็ยุสุดอัตตาธาคนาเทียมห้องเองอายุไม่ชิดอะกูจันนะกอบีดีเวจันเอ็มยังยังกอบีเนี่ยเวจันไม่รู้เสียไม่ชิดอะตัวเราดูเรียกเสียดูเชยมีรู้เล็กขนาดนี้จ้ะเนาะผมยังว่าที่เอ็มยังรู้เช่นเนาะกอบีเนี่ยเวจันมาเขากันเสียกันจันเอาเลยจังหวะนี้อันนั้นดูทีลูกเองก็ว่าไม่ได้ที่เลี้ยงก็แต่การนั้นเนี่ยจบขึ้นเนี่ยเจ้าหน้าเราไม่รู้สักการ์ไปอีกสักการ์มินิไปอีกมินิสักการ์ไปอีกสักการ์มินิไปอีกมินิทีลูกพยองเลยนะแต่ยังไม่รู้คนยืนดูด้วยอ่ะเงี้ยเงี้ยลีรุ่งอ่ะอามีมวยรุ่งอ่ะยกลีรีมวยมวยรุ่งอ่ะลีรีลีไปไอ้ตรงนั้นอะไรอ่ะแต่สักการ์มีแต่สักการ์พยองพยองพยองพยองอะไรอย่างเสร็จเลเซ่งาเซ่ช่องเซ่คนเซ่ที่ดูยาวนานได้ขนาดนั้นจะต้องมาพยองตัวได้ลูกทีนี้นะดูดิครับว่าเขาผู้ผู้สักการ์ไปกูอ่ะพยองละมาดูเอเดนลูกจะบอกลีดิกูเมียนลาละขนาดนั้นอุริยาบียนยันยันต่างหากเลยพยองละเอเดนลูกเมียนเอาเนจี้อ่ะที่ด้วยลีกูเลยด้วยบีอ่ะที่ด้วยดีพังการให้ด้วยเช่นดูย้อนที่ตรงนั้นดีการาลูกเขาลูกเย่ก็ว่าโอ้อะไปเสียไปเปล่าอายุเสียบ้าอะไปเสียเสียนิดเสียนิดไปเลยเอากันละมวยลาเรื่องเชิงการศึกษาบีเสียนิดอายุยาวลาบีสูรุษดังมันได้ทัตกาลูกคนเอ็มดามันลูกเรื่องอายุกลีมันได้ทัตกาโกงลุงสิทธากันเลยลูกเรื่องยกลีอะไรลูกพับพับกลีเช่นนี้เรื่องมันได้ทัตกาสัตว์เนี่ยการเลี้ยงเราอันนี้นะเสียยากอะไรไปจ้ะขี้ขาดได้ก็กระซ้าบีไอ้จ้ะเปียวป้าอารมณ์ยาเลยขี้เฉยได้หรือเปล่าเอากันนะสัตว์เนี่ยการเลี้ยงเราอันนั้นต้องเสียจ้ะวันนั้นได้ก็ไอ้เรื่องมาทารวจายเนี่ยอัลลาห์เลี้ยงดูเรื่องเช่นอ๋ออัลลาห์เลี้ยงดูแลดูแลฮะอัลลาห์กู้ซีไอ้เรื่องมาชีมาวันนั้นได้ก็37นี่ก็นี่47นี่จ้ะขออาบละนี่ก้าวละหนูบลัดตะกะก็ขออะแต่40ที่อ๋ออาก้าวเนี่ยเอ้อจะบ่รู้ทําไมนอกไหนก็ดูนี่ก็40จอมาบวชสะไปดีบาดิชอบเจอนี่จ้ะขออาลีก้าวละมันยึดท่ะพอโอเคขออาลีก้าวเนี่ยสมันเลยยึดละ40จอมาบวชสะดีกว่าเทนนี่จ้ะเอ้อโหมันเปียงนี่40นี่ก็50ยอดก็จะปัญญาทัศน์ก็ได้อตรีขอนี่ก้าวหน้าได้ติปัญญาได้ดูโลกนี้ว่าอตรีจุติยาละเนาะอย่างๆมาสิ้นเนต้านถวนได้ไอ้เฉยๆปัญญาทัศน์ก็ขอ50นี่ก็นี่60ที่จะတော့ฮานิกะทัศน์ก็ได้จาลาบีไอ้จะတော့ข้องแปลว่า7นี้นี่ก็ได้ชูษาอยู่ล่ะนี่ตะช่องชูไล่ตะช่องชูไล่พระอรหันต์ญาณจะတော့ตะช่องชูแล้วเนี่ยช่วยเปลี่ยนตัวตาวีก็ได้ขึ้นได้คู่เคียงกันเนี่ย10จองผู่เนี่ยช่วยไม่เปลี่ยนมาเอ๊ะซิๆเว้ยซี้ดองเวยพี่แล้วซูไล่ออกมั้ยหอกกันซาเวนดองเวยพี่แล้วซูไล่เลยออกมั้ยอันเนี่ยบาบิโลรู้สึกผู่ได้อภิญญาเนี่ยไม่เจ้าတော့ตะช้องน้องก็ไม่เจ้าเอ้อล่ะฮานิทัตกะก็ขอเลย30รอบ4050ติกันนี่พี่แล้ว60ทีหานิตะตะกะย่อจาลาคนอาละฤเลยย่อลาชุบยุบลาชุบยุบได้ปันยอกมาเอริหานิตะตะกะก็นี่พี่แล้วเราก็ไปจา60ติกัน80ย่อลาในคาจาปัพพาระตะตะกะเนเนดิคาลีเนเนก้องไก้ตะยองตองนี้ဖြစ်มา80รอบสุคาลีเนเนก้องล่ะဟုတ်လား80ကျတော့ခါကုန်းသွားပြီတဲ့ဝေကတတကအဲ့ဒီကနေပြီးတော့80ကျော်လာတဲ့အခါကျတော့90ချီပါဖြစ်တာလို့ဆိုသူကတယနာဓာတကတဲ့အဲ့ရတဲ့မှာပဲနေတော့လားအဲ့ရတဲ့မှာရောက်သွားတယနာဓာတက90ကျော်လို့တရားရောက်တဲ့အခါကျတော့မောမူဟာဓာတကဘာမှသိမသိတော့นานาเยตောက်ဖို့ရလည်းသိမသိတော့ထမင်းစားဖို့ရလည်းသိမသိတော့တက်ကလေးပဲရှူနေဟော7နှစ်7နှစ်လူဘဝပြောင်းလဲနေတာမျိုးကြည့်နော် အဲ့ဒီကြောင်းလွဲနေတဲ့သဘောတွေကိုကြည့်ပြီးတော့ဩမန္တခတကရုပ်တည်နန်းနေဟာခိတ္တဓတကအရှိမပါပါလားအကုန်လုံးပျက်စီးသွားပြီပါလားလို့တွေးပေးပါဒါဝိပဿနာဉာဏ်အတွက်အင်အားတွေဖြစ်အောင်လို့စဉ်းစားပေးတာအသိဉာဏ်ဆိုတာပံပိုးပေးရတယ်အတွေးဆိုတာမှန်ကန်တဲ့အတွေးဟာအမတန်မှအရေးပါမှန်ကန်တဲ့အတွေးလေးမှမရှိဘူးဆိုရင်ကြည့်လေမြတ်စွာဘုရားကသမ္မာဒိဋ္ဌိပြီးရင်သမ္မာသင်္ကပ္ပကိုခေါ်ထားတာရှိတယ်မို့လားဆိုပါမှန်ကန်တဲ့အတွေ့အလေးတွေးပြီးမှမှန်ကန်တဲ့အမြင်ဆိုတာရမှာဒါကြောင့်မို့ဒီအတွေ့အလေးတွေတွေးဖို့ဝိသုဒ္ဓိမံမှာလည်းဒီတိုင်းသင်ထားတာရှိတော့အေးတတကတစ်ခု၁၀နှစ်တစ်ခု၁၀နှစ်တစ်ခုကနေပြီးတော့လူရဲ့ဘဝဟာရွေးပြောင်းလာတဲ့အနေအထားတွေဟာဒီလိုရှိနေတာမလားလို့ဆိုတာဆင်ញင်စဉ်းစားရင်ဘယ်အရာမှမမြဲဘူးဆိုတာကိုပို့ပြီးတော့ထင်ရှားလာကိုယ်စိတ်ထဲမှာခိုင်မာဆွဖြတ်လာနိုင်အောင်စဉ်းစားတွေးခေါ်ပေးတာပေါ့အေးဝိပဿနာဉာဏ်ရင့်တန်လာပြီဆိုလို့ရှိရင်ဆယ်နှစ်ဆိုအလောက်ကြီးအလားမကွာတော့ဘူးတစ်စက္ကန့်အတွင်းမှာအများကြီးဖြစ်ပြီးပြတ်သွားတာလေးကိုမြင်သွားပြီအဲ့ဒါကြောင့်ဝိပဿနာကျတော့စက္ကန့်နဲ့ကိုမြင်သွားပြီစက္ကန့်အတွင်းမှာလည်းမြင်သွားပြီအဲ့ဒါလိုမြင်နေတဲ့အခါကျတော့ဒါဥရိယဗျာဉာဏ်ရင့်တန်လာပြီဆိုတဲ့အခါနောက်ပိုင်းကျတော့ဘာဖြစ်တော့ဖြစ်တာတောင်မတွေ့တော့ဘူးအပြစ်တွေကြီးပဲတွေ့တာဘာဖြစ်လို့မြန်လောအကြည့်လို့ဖြစ်တာတောင်သတိပဋ္ဌာန်းလိုက်နိုင်တော့အပြစ်တွေကတခါတည်းကိုဂျုံဂျုံဂျုံဂျုံနဲ့ပြက်နေတာဆိုတော့အပြစ်ပဲပြီးတော့လာဆိုပါစို့ဒေဥပင်းနဲ့ထည့်ပြီးတော့နှမ်းကလေးတွေလျှော်လိုက်တဲ့အခါဖြတ်ဖြတ်ဖြတ်ဖြတ်နဲ့မိရာဟာပြက်သွားတဲ့အနေထားပဲတွေ့တော့တာဖြစ်လာတာကိုတွေ့လိုက်တော့အဲ့ဒါကြတော့ဉာဏ်ကဉာဏ်လို့ခေါ်တယ်ဝိပဿနာဉာဏ်ဆက်အဲ့ဒီဉာဏ်ရှိအောင်ကဒါအမြင့်ဆုံးပဲဉာဏ်ကဉာဏ်ကဝိပဿနာဉာဏ်မှာသူကဒီအနိစ္စရဲ့သဘောတရားမှာထိတ်ဆုံးပဲဉာဏ်ကဉာဏ်ကပါဆက်မမြဲတဲ့သဘောကအပြစ်တည်မြင်မှမမြဲတဲ့သဘောကထိတ်ဆုံးရောက်တယ်တောင်တက်လို့ရှိရင်တောင်ထိတ်ရှိအောင်ရောက်အောင်တက်ကြရတယ်ဟုတ်လားအနိစ္စသဘောကိုဆင်ញင်သုံးသပ်တဲ့အခါမှာအဲ့ဒီဘင်ကဆိုတဲ့အပြည့်မြင်မှသူကထွတ်ထိတ်ကိုရောက်သွားတာ။ကောင်းပြီအဲ့ဒီရောက်သွားပြီဆိုတဲ့အခါကျတော့အတိညာဉ်လေးဘာတွေဝဲလာတော့ဆိုကြောက်เสียရကြီးပါလားဆိုတဲ့အတိညာဉ်တစ်ခုဝဲလာတယ်။ဘာဖြစ်လို့တော့ပြက်နေတဲ့အရာကြီးကြီးလိုက်လို့ရှင်ကြောက်เสียရကြီးကြောက်เสียလို့ခရိုင်းကမမြင်ဘူးကိုယ့်ကိုယ်ကိုကျောက်စရာလို့မမြင်ရုံနဲ့မကဘူးလူတွေဟာပုဂ္ဂိုလ်ကိုခင်မင်းစရာတို့ချစ်စရာတို့မုန်းစရာတို့မမြင်ကြဘူးလားမြင်ကြတဲ့ဗုဒ္ဓါမြင်နေတာဟုတ်လားမုန်းစရာတို့လည်းမြင်တယ်ချစ်စရာတို့လည်းမြင်တယ်တွားပြီးတော့မြင်တယ်ဟောဝိပဿနာဉာဏ်ရင့်တန်လာပြီဆိုလို့ရှိရင်ကတော့ခဏကပြတ်ထားတဲ့ကြီးပဲမြင်သေးတဲ့ကြောင့်ကျောက်စရာလို့မြင်လာကျောက်စရာလို့မြင်လာပြီးတော့ဩသင်္ခါရတရားတွေကရုပ်တည်နံနေဆိုတာတဲအပြစ်များပါလားလို့မြင်လာလို့ရှင်အတိတော်ကညာဒါတော့အပြစ်များတဲ့ထဲကနေပြီးတော့အပြစ်တွေများနေတဲ့နေရာကြီးကနေအန္တရာယ်တွေများလာပြီဆိုရင်လူတွေကမလွတ်ချင်ကြဘူးလားလွတ်ချင်လာတာမောဟိတုကမြတ်တာပဲလွတ်ချင်တဲ့အခါကျတော့ဥပမာပဲအိမ်ထဲကနေအပြင်ထွက်ဖို့စဉ်းစားပြီဆိုလို့ရှင်ပင်နာတကားပေါက်ရှိတယ်ဆိုတာမစဲသားရဘူးလားအေးအပေါက်လိုက်ရှာတာအဲ့ဒီတကားပေါက်လိုက်ရှာတာပဋိသင်္ခာဉာဏ်လို့ခေါ်တယ်အဲ့ဒါလို့အပေါက်ရှာရင်ကလေသင်္ခါရတရားတွေနဲ့နေလာကြအောင်နေထပ်ပြီးတော့ချက်ချင်းပုံရင်ကင်းပြီးတော့ဝိပဿနာဉာဏ်ကိုရင့်တန်အောင်ဖြစ်ပေါ်နေတဲ့သဘာဝတရားကသင်္ခါရုပ္ပခာဉာဏ်လို့ခေါ်တယ်အဲ့ဒီသင်္ခါရုပ္ပခဉာဏ်ဆိုတာဝိပဿနာဉာဏ်မှာလမ်းဆုံးနေတဲ့ဉာဏ်ပဲအဲ့ဒီသင်္ခါရုပ္ပခဉာဏ်ကနေပြီးတော့ရှေ့တက်သွားလို့ရှင်အနုလောမဉာဏ်အနုလောမဉာဏ်ဒီကိုယ်ပဲကမ်းနဲ့ဒီပဲကမ်းကိုတရားခင်းပေးတဲ့သဘောတရားခင်းပေးတယ်ဆိုတာဒီပဲကမ်းကအမတန်ကြောက်ဆရာကောင်းတယ်ဖြစ်မှုပြမှုတွေအမတန်ပဲယုတ်တရားနဲ့တရားတွေရဲ့ဒီဖြစ်ပြမှုဆိုတဲ့သဘာဝတရားတွေကနှိမ့်ဆက်နေလို့ဒီပဲကမ်းကအန္တရာယ်တွေအမတန်များတယ်ဖြစ်ပြီးရင်အိုတယ်အိုပြီးလို့ရှင်နာတယ်နာပြီးရင်သေတယ်ဆိုဒီအခက်အခဲတွေကဒီဘက်ကမှအများကြီးရှိတယ်အဲ့ဒီဟိုဘက်ကကိုကူတော့မယ်ဟိုဘက်ကကျတော့ဓာရီမရှိဘူးဟောအဲ့ဒီဟိုဘက်ကဆိုတာနိဗ္ဗာန်ကိုပြောတာ အဲ့ဒီတဘောကိုခေါင်းကြီးတွေကိုခေါ်ထားတယ်ကိုပဲကန်းကငြင်းညမ်းတယ်ဆိုတဲ့တရားရှိနော်ယသော်ဘုရားဟောထားတဲ့အာတိဝိသောကမတုတ်ကိုအခြေခံပြီးတော့ဟောထားတယ်ကိုပဲကန်းကငြင်းညမ်းတယ်ဆိုတဲ့နေရာကိုပြောတာဒီဘက်ကန်းကသင်္ခါရတရားတွေကမမြဲသည့်အတွက်ကြောင့်ကိုပဲကန်းကိုကူးပေးကိုပဲကန်းကိုကူးရင်ဘာနဲ့ကူးလို့တရားလုံသေးတယ်အဲ့ဒီတရားအလူလောမညာပဲအေးလူလုံးမညာဆိုတဲ့တရားခင်းလိုက်တာနဲ့တပြိုင်တည်းဟိုဘက်ကန်းဆိုတဲ့နိဗ္ဗာန်ကိုလမ်းမြင်နေရပြီတဲ့လမ်းမြင်နေတာဒီကစမြင်နေတော့ဆိုကုတ္တရဘူးဆိုတဲ့သဘာဝတရားကလမ်းမြင်တာအဲ့ဒီကုတ္တရဘူးဆိုတာကနိဗ္ဗာန်ကိုမြင်လိုက်တာနဲ့တပြိုင်တည်းဖြတ်ခနဲ့ဆိုမဲ့စိတ်ကနေခိရိတာတွေကိုခွာချလိုက်ပြီးနိဗ္ဗာန်ကိုလုံးဝအာရုံပြုလိုက်တာအချက်ပေးလိုက်တာကကုတ္တရဘူးကအချက်ပေးလိုက်တာကုတ္တရဘူးဆိုတဲ့စိတ်ကနိဗ္ဗာန်ကိုအချက်ပေးလိုက်တာနဲ့မဲ့စိတ်ကနိဗ္ဗာန်ကိုအာရုံပြုပြီးကိလေသာတွေကိုဖျက်ဆီးပြလိုက်တာအဲ့ဒါဝိပဿနာရဲ့အထွတ်ထိပ်လမ်းဆုံးပဲဝိပဿနာဉာဏ်ရဲ့အကျိုးဆက်ကိလေသာတွေကိုပယ်ဖျက်နိုင်တဲ့မဲ့နဲ့ဖို့ရမောပြုခြင်းပဲမဲ့ဖို့ရလိုက်တာနဲ့တည်းကြိုင်တဲ့နိဗ္ဗာန်ကိုမြင်သွားပြီမက်ဖို့တကယ်ရမှာမက်ဖို့ကပါတာနိဗ္ဗာန်ကိုဒါရိုက်မြင်တာတဲ့ကျန်တဲ့စိတ်တွေကဒါရိုက်မြင်တာမဟုတ်ဘူးတဲ့မှန်းဆပြီးတော့ကြည့်တာဟုတ်ကဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဆိုတာအဲ့ဒီအဆင့်ရောက်မှနိဗ္ဗာန်ကိုမျက်မှောက်ပြုလို့ရတယ်ခေါ်တာကလူတိုင်းအတွက်ဝိပဿနာဒီလိုသွားတယ်ဆိုတာပါတယ်ကိုယ့်ရဲ့နာသီးကြားမှာနှာခေါင်းထဲကနေပြီးတော့၄၀ရှုသွင်းဆိုင်ထုတ်နေတဲ့လေကလေးပေါ်မှာသမารိဆွမ်းအားတွေဖြည့်သူသမารိဆွမ်းအားတွေကနေပြီးတော့ဟိုအဲ့ဒီသမารိဆွမ်းအားနဲ့ဖြစ်ပေါ်လာတဲ့စိတ်တွေကိုဝိပဿနာရဲ့အာယုံအဖြစ်ထားပြီးတော့နေချင်းသွားလိုက်တာသမารိကနေပြီးတော့ပညာတွေဖြစ်လာအဲ့ဒီပညာတရားတွေကအဆင့်ဆင့်အဆင့်ဆင့်သွားလိုက်တာနောက်ဆုံးယုံနံဆိုတဲ့သင်္ခါရရဲ့လုံးဝချုပ်ငြိမ်းသွားတဲ့နိဗ္ဗာန်ဆိုတာတွေ့ပါပါနောက်ဆုံးရင်ရွာရောက်လို့ဆိုတယ်ပေါ့လားသာဆုံးရင်ရွာရောက်တယ်လို့ပြောဝိပဿနာလုပ်ငန်းဆုံးရင်တော့နိဗ္ဗာန်ရောက်မှာပေါ့အဲ့ဒါသမထယာတိကဝိပဿနာလို့ခေါ်တယ်ဝိပဿနာယာတိကကြတော့ရုပ်နာကိုတိုက်ရိုက်သွားလိုက်တဲ့အခါကဲဘယ်လိုသွားမလဲအချင်းချုပ်ပြောပြသမထနဲ့ခေါဏကချူဆိုင်တဲ့လေကလေးပေါ်မှာသူကချူဆိုင်တဲ့လေကလေးကိုသမထဟိုသမာဓိအာယုအဖြစ်အသုံးမကျတော့ဘူးတိုက်ရဲ့ပညာရဲ့အာယုအဖြစ်သုံးချလိုက်ဘယ်လိုသုံးချလို့ဆိုရှူဆိုင်တယ်ဆိုတဲ့လုပ်ငန်းလေးမှာအားတဲ့သဘာဝတရားသုံးခုရှိတယ်ရှူလိုက်တဲ့လေလေးရဲ့ဆိုင်လိုက်တဲ့လေလေးရဲ့ထိုလေကလေးထိခိုက်သွားတဲ့ကာယပဒါရဆိုတဲ့ရုပ်ကလေးရဲ့အဲ့ဒီလေလေးကခွတ်တော်ဘာယောတ္တလို့ခေါ်တယ်အဲ့ဒီလေကလေးထိတဲ့နာသီးရလေးကကာယပဒါရယုတ်လို့ခေါ်တယ်။အဲ့ဒီနှစ်ခုဆုံလိုက်တဲ့အခါကျတော့လေကထိသွားမှန်သိလိုက်တဲ့အတိကလေးရှိတယ်။ဘယ်နှစ်ခုလို့ဆိုရင်သုံးခု။လေလေးရဲ့လေလေးတိုက်သွားတဲ့ကာယပဒါရယုတ်လေးရဲ့တိုက်သွားတဲ့ထိတဲ့နေရာလေးရဲ့လေရဲ့ထိတဲ့နေရာရဲ့ကယုတ်တရားထိလိုက်လို့ထိမှန်သိလိုက်တာလေးကနန္တရားဆိုတော့ရှုသွင်းလိုက်တဲ့အခါစိုက်ထုတ်လိုက်တဲ့အခါမှာယုံနှစ်ပါးနဲ့နာမ်နှစ်ပါးအချင်းအချင်းမတိတာဘူးလားယုံနှစ်ပါးနဲ့နာမ်နှစ်ပါးတွေ့နေတယ်ဟုတ်ကဲ့အဲ့ဒါဝိပဿနာကိုတိုက်ရိုက်သွားတာခုနတုန်းကလေလေးကိုရှုရင်းကနေပြီးတော့နမိတ်တွေပေါ်အောင်လုပ်မနေတော့နမိတ်မခန်းကိုမသွားတော့ဘူးလေလေးရဲ့ထုတ်ရှားတဲ့သဘောထုတ်လှုပ်ရှားတဲ့လေကလေးထိတဲ့နေရာလေးရဲ့သဘာဝတရားထိလိုက်ပြီးတဲ့ကြောင့်သိတယ်ဆိုတဲ့သဘာဝတရားဒီသုံးခုပတ်လိုက်တာမှတ်လိုက်ပြီးတဲ့ကြောင့်ယုတ်တရားနဲ့တရားကိုတိုက်ရိုက်သွားတယ်လေလေးရဲ့သဘာဝကိုကြည့်တာအော်လှုပ်ရှားနေတဲ့သဘောလေးပါအော်ဝါယောဖုတ္တပယုတ်ကာယပဏာရယုတ်ကဆိုဝါယောဖုတ္တပယုတ်လေးကိုလက်ခံနေတဲ့သဘောလေးပါလားလို့သိထိုနှစ်ခုဆုံပြီးတဲ့အတွက်ကြောင့်ထိတိစိတ်ကလေးပေါ်ပါလားလို့ဆိုတာသိလားသိလားတော့လေလေးရဲ့ထိတဲ့နေရာလေးရဲ့ကယုတ်တရားသိလိုက်တာကနတ်တရားဆိုတော့သဘာဝတရားမတူတာလေးသုံးခုပါလားလို့ဆိုတာမြင်သွားတယ်အဲ့ဒါလို့မြင်သွားတာကနတ်နဲ့ယုတ်ဆွဲသွားတယ်လို့ပြောတာအဲ့ဒီကနေအကြောင်းကိုစုံစမ်းလိုက်တဲ့အခါကျတော့ လေးလေးရှူနေတာစိတ်ကြောက်ဖို့လို့ရှူနေတာပဲစိတ်ကလေးကလေးရဲ့အကြောင်းတရားပဲထိုလေးလေးကသာသီးရားကိုထိလိုက်လို့ထိပြီးစိတ်ပေါ်တယ်ဆိုတော့ဟောထိပြီးစိတ်ကလေးကထိခြင်းတည်းဆိုတော့အကြောင်းကြောင့်ပေါ်တာပါလားလို့ဆိုတယ်အကြောင်းတရားလေးပါပို့ပြီးတော့သိလာတဲ့အခါကျတော့ပစ္စယပရိက္ခဉာဏ်လို့ခေါ်အဲ့ဒီကနေပြီးတော့ဆက်ပြီးတော့ဒါနှစ်ခုကဝိပဿနာရဲ့အခြေခံဖြစ်သွားပြီးတော့ဆက်ပြီးတော့လေးလာလိုက်တဲ့အခါကျတော့လေလေးကလည်းထိပြီးတော့ပျောက်သွားတယ်။ထိပြီးစိတ်ကလေးကလည်းသိပြီးတဲ့နောက်ပျောက်သွားတယ်။ဟော။ထိတာရှူလိုက်လို့ထိတဲ့လေလေးကရှိုက်လိုက်လို့ထိတဲ့လေလေးထိအောင်မပါလာဘူး။ဟော။ရှူလိုက်တဲ့အခိုက်မှာထိလိုက်တဲ့လေလေးရဲ့သိလိုက်တာလေးရဲ့ကတစုံပျောက်သွားတယ်။ရှိုက်ထုတ်လိုက်လို့ထိလိုက်တာလေးရဲ့သိလိုက်တာလေးရဲ့ကတစုံပျောက်သွားတယ်။အဲ့ဒါလေးတွေကတစ်ခုနဲ့တစ်ခုမဆုံမိအောင်ဒီလိုပျောက်နေတဲ့သဘောလေးတွေကိုရှုမြင်လာလို့ရှိရင်ဒါအနေဆာကိုမြင်လာပြီလို့ပြောတာ။အဲ့ဒီကနေဆက်ပြီးဆင်ញံသုံးသက်ကြည့်လိုက်တဲ့ဆိုရင်အနေဆာတရားတွေကပို့ပြီးတော့ထင်ရှားထင်ရှားကြတဲ့လာတဲ့အခါဖြစ်ထန်တဲ့ပြတ်တန်လေးတစ်ခုကိုသတိပြုလာနိုင်ပြီဆိုရင်ဥရိယဗျာညာ။အဲ့ဒီကနေအပြည့်တွေကြီးပဲအာယုံပြုနိုင်တော့အောင်ပြင်းပြန်းလာပြီးမြန်မြန်ကြီးပြီလာပြီဆိုလို့ရှိရင်ဘင်္ဂညာဆိုခုနတိုင်းပဲတက်သွားတယ်ဒါကသုဒ္ဓဝိပဿနာယာနိကနည်းအဲ့တော့ပြညာ၃ပါးနဲ့ပြောမယ်ဆိုလို့ရှိရင်သူကအတိ၃မျိုးပိုင်းခြားထားတယ်ဝိပဿနာနဲ့ပတ်သက်လာလို့ရှိရင်နံပါတ်၁ကညာတပြညာတဲ့ညာတဆိုတာသိစရာယုံနိုင်ကိုပြညာပိုင်းခြား၍သိခြင်းပထမလောကမှာသိစရာတွေကိုသိအောင်လုပ်ဖို့လို့သိวิปัสสนาสะลงไปสิติเสียหูติอย่างลงออกมั้ยสภาโยมเนี่ยนั่นแหละโกติอย่างลงอ่ะโยมเนี่ยนั่นที่ติเสียเอ้อน่ะโกติน่ะที่คนน่ะแล้วก็อ๋อเปาะได้ตัวมาได้ตัวเปาะได้ตัวตกชาได้ตัวด่านี้นี่เนี่ยน่ะถ้าติเสียโกติอ่ะเปาะเอ้อน่ะญาติปริญญาไอ้ติเสียนี้เนี่ยบ้าจองผิดเลยสุดแล้วอาจารย์โกติน่ะแหละญาติปริญญาเว้ยสาลุပြောมั้ยสุเองနာမရူပပရိစ္ဆေဒဉာဏ်ယုံဉာဏ်ကိုခွဲပြားသိတဲ့ဉာဏ်ရဲ့အကြောင်းတရားကိုသိသိပြီးတော့သိတဲ့ဉာဏ်ရဲ့ဒီနှစ်ခုဟာညာတပညာဟာသိเสียရတယ်ကိုသိတဲ့အပိုင်းဒီအပိုင်းကိုကြော်လို့မရဘူးသိเสียရတယ်ကိုသိပြီးတဲ့အခါကျတော့ဘာတွေတွေ့လာလို့ဆိုမမြဲတာတွေကိုတွေ့လာတယ်မမြဲဘူးဆိုတာစိတ်ထဲမှာဆုံးဖြတ်နိုင်လာတယ်မမြဲသည့်အတွက်ကြောင့်ချမ်းသာရမဟုတ်ဘူးမမြဲမှုကဒုက္ခပေးနေတယ်ဆိုတာကိုသိလာတယ်ထိုဒုက္ခပေးနေတာကိုကိုယ်ကဘာမှမတတ်နိုင်ဘူးဆိုတဲ့အနတ္တသဘောတွေကိုသိလာတယ်ဆုံးဖြတ်လာတယ်အဲ့ဒါကြတော့တိရဏပရိညာလို့ခေါ်တယ်တိရဏပရိညာတိုင်းရောက်မမြဲတာတွေမြင်လာရင်တိရဏပရိညာဟောနောက်ပိုင်းကျတော့အဲ့ဒီမမြဲတာတွေကိုမြင်လာတဲ့အခါကျတော့အရင်တော့ကမြဲတယ်လို့ထင်လာတဲ့အချင်းကြီးတွေဖယ်ရှားမပြတ်နိုင်ဘူးလားပြတ်နိုင်တယ်အနိစ္စဆိုတာမြင်လာရင်အနိစ္စဆိုတာဖယ်ပြီးသားဖြစ်သွားတယ်ဒုက္ခကိုမြင်လာတာနဲ့တကြိုင်နဲ့ဒုက္ခဆိုတဲ့အတွေ့အကြုံကြောက်သွားတယ်အနတ္တမြင်လာတာနဲ့အတ္တဆိုတဲ့အတွေ့အကြုံကြောက်သွားတယ်ဆိုတာဖယ်ရှားလိုက်တာအဲ့ဒါကိုတော့ပါဏပရိညာလို့ခေါ်တယ်ဒါဝိပဿနာအနေနဲ့၃ပိုင်းပိုင်းပြီးတော့ဒီလိုကြည့်လို့ရတယ်ပေါ့ညာတပရိညာပိုင်းတိရဏပညာပဲညာတဆိုတာသိတရားတွေကိုသိတာတိရဏပညာဆိုတာသိပြီးတော့ဆုံးဖြတ်နိုင်တာဆုံးဖြတ်ပြီးတော့သိတဲ့အပိုင်းအနေစာလို့ဆုံးဖြတ်တယ်ဒုက္ခလို့ဆုံးဖြတ်တယ်အနတ္တလို့ဆုံးဖြတ်တယ်ဆုံးဖြတ်ပြီးတော့သိတဲ့အပိုင်းတိရဏပညာပါဏပညာဆိုတာကတော့အတွေ့တွေကိုဖယ်ရှားလိုက်ပြီးအခြင်းတွေကိုဖယ်ရှားလိုက်ပြီးအနေစာလို့သိလိုက်လို့ရှိရင်နေစာပညာကိုဖယ်ရှားတယ်ဒုက္ခလို့သိလိုက်ရင်ဒုက္ခပညာကိုဖယ်ရှားပြီးသားဖြစ်တယ်အနတ္တကိုသိလိုက်လို့ရှင်အတ္တပညာကိုဖယ်ရှားမိတာဖြစ်တယ်။နှစ်သက်စရာမကောင်းဘူးဆိုလို့ရှင်တွေ့တာမှုကိုဖယ်ရှားမိတာဖြစ်တယ်လို့ဒီလိုသွားတာ။အဲ့ဒါပြညာ၃ပါးလို့ခေါ်တယ်။အဲ့ဒီပြညာ၃ပါးနဲ့အလုံးလုံးသွားပြီးပါဏပြညာ၄ရင့်တန်ပါပြီရှင်။နောက်ဆုံးဝိပဿနာကနေပြီးဘယ်ကိုသွားတော့ဆိုဘက်ဖို့ဆိုတာခဏလို့ပဲဟိုဘက်ကန်းကိုကူးသွားနိုင်တဲ့အချိန်ရောက်တယ်ပေါ့။အေးဒါကြောင့်ဝိပဿနာဆိုတာဘယ်နေရာမှာပဲဖြစ်ဖြစ်လုပ်လို့ရတယ်ထမင်းချက်ရင်နှင်းချက်ရင်လည်းဝိပဿနာရှုလို့ရတယ်မြတ်စွာဘုရားလက်ထက်တော်ခန္ဓာလာတော့ကထေရီကာဆိုတဲ့အမျိုးသမီးလေးဟာ
ငငယ်ကလေးကတရားဝါဒနာပါလို့အိမ်တော်မပြုတ်ကျဘူးမိဘတွေကအိမ်တော်ချပေးလိုက်ပြီးတဲ့ကြောင့်အိမ်တော်ကျသွားဆရာတရားကိုအေရန်သွားတာနေတယ်ဝိပဿနာလုပ်ငန်းကိုအိမ်မှာနေရင်ကနေလုပ်တယ်အေရန်ရှုတယ်အမြဲတဲ့သဘောတွေကိုဆင်ခြင်တယ်ဒီနေ့ကျတော့လက်လက်ဆက်ဆက်ပြည့်ရည်တွေကိုဒေဟုတဲ့ဖြဲ့ပြီးတော့ကျော်လိုက်တာရှဲကနေဆိုပြီးတော့လက်လက်ဆက်ဆက်လမ်းဆန်းနေတဲ့ခင်ဗျီမြင့်ရွက်တည်းဟာနွမ်းတော်တာကိုမြင်လိုက်တဲ့အခါကျတော့သက္ကနာကိုမှရှိတဲ့ရုပ်တည်းလည်းဒီလိုပါပဲလို့ဆိုပြီးတော့ဆင်ရင်တွေးခေါ်ရတဲ့အတိညာနဲ့ဝိပဿနာဉာဏ်နဲ့ရှုလိုက်တော့သူဟာသောတပန်ကနေပြီးတော့သကရာကံအနာဂံထိအောင်ဖြစ်သွားတယ်။ဒါကအင်းချက်ရဲ့အနာဂံဖြစ်နိုင်တယ်။ဟုတ်ကဲ့လား။ရသော်ဘုရားလက်ထက်တော့ကဒီလိုပဲအိမ်တော်ရင်သားကြပြီးအိမ်မှာနေထိုင်ရင်ကနေသောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်တွေအများကြီးသက္ကရာကံဖြစ်တဲ့ပုဂ္ဂိုလ်တွေအများကြီးအနာဂါဖြစ်တဲ့ပုဂ္ဂိုလ်တွေအများကြီးပဲအဲ့ဒါကြောင့်မို့ဝိပဿနာဆိုတာလူတိုင်းအတွက်ပါတဲ့။ဒါဖြစ်လို့ဝိပဿနာဉာဏ်လေးလူတိုင်းအတွက်ဖြစ်ရတဲ့။ဒါဖြစ်လို့တရားသူတရားမြတ်မရကြတာလို့ဆိုမလုံလို့မရတာ။ဒါဖြစ်လို့မလုံတာတော့ပြင်းလို့ဟုတ်ကဲ့လား။အဖြေကတော့ဒါနောက်တစ်ခုကဆန္ဒမရှိဘူး။ इच्छान्तिक ဆန္ဒမရှိဘူး။ဘုဂုံနိဗ္ဗာန်ကိုယုံပြီးတော့သာဆုတောင်းတာ။ဣဒံမေပုံညာနိဗ္ဗာန်တပစ္စယောဟောတုပစ္စယောလောက်ပဲလိုချင်သေးတာအခုချိန်မှာတကယ်မသွားချင်သေးဘူး။ဟုတ်ကဲ့လား။နိဗ္ဗာန်သွားရမယ်ဆိုရင်စဉ်းစားအောင်ပဲဆိုတဲ့ပုံစံမျိုးပဲနော်။အဲ့ဒါကြောင့်မို့လို့ဆန္ဒတွေကမပြင်းညာသေးဘူးတဲ့။မပြင်းညာသေးရင်တော့တရားမရနိုင်ဘူး။ဆန္ဒမပြင်းတော့ဘာတွေကြောင်းကြရဆိုရင်အေးပါရမီရှိမှရပါရမီကဘယ်အမြတ်လာပါပါလိမ့်ညောနေညောနေပါရမီဆိုတာကိုလုံးမကိုပြည့်တာနော်အခုလုံးနေတာဒီပြင်နေပါရမီပဲပါရမီဆိုတာမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့လုပ်ငန်းကိုပါရမီခေါ်တာတောင်းနေရင်တော့ရောက်မှာပဲထိုင်းနေရင်မရောက်ဘူးပရိယာမျိုးလာခြင်းလို့ရှိရင်အိုးလမ်းလျှောက်တာသာဘယ်အနေလာလားဒီလမ်းကျောပေါ်လာရောက်အောင်တက်တက်ပြီးရင်လာခဲ့စပိန်နဲ့လာလားဆိုင်ကယ်နဲ့လာလားလမ်းလျှောက်လာလားလမ်းမမဘူးဆိုရောက်မှာပဲမရောက်ဘူးလားရောက်ပါပြီဒီမရောက်ဘဲနဲ့ဆိုင်နေပြီမရေအမျိုးရောက်ချင်လိုက်တာဆိုလို့ရှိရင်ရောက်ပါမလားရောက်ပါမရောက်ဘူးတဲ့အဲ့ဒီသဘောတိုင်းလေလူတိုင်းအတွက်ဝိပဿနာဆိုတာနေရာတွေရွေးနေပဲစိတ်ဓာတ်တွေရွေးနေပဲဆိုရင်တော့အထောက်ဖြစ်ဖို့မလွယ်သေးဘူးအချိန်ရှားနေမယ်ဆိုရင်လည်းအထုတ်ဖြစ်ဖို့မလွယ်ဘူးဘယ်အချိန်ပဲဖြစ်ဖြစ်ဝိပဿနာရှုလို့ရတယ်ရှင်းသူတော်ကောင်းကြီးတွေကသစ်ပင်ကိုကြည့်ပြီးတော့ပန်းပင်လေးတစ်ပင်ကြည့်ပြီးတော့ပန်းမွင့်ကလေးတွေညံ့သွားတာပန်းမွင့်ကလေးတွေနွမ်းပြီးတော့ကျွေကျသွားတာဒါတွေကလည်းပဲသူတို့ကိုဝိပဿနာဉာဏ်ဖြစ်သွားတာပဲပစ္စေကဗုဒ္ဓတွေတစ်ခါလုံးကဖြစ်သွားတယ်ဆိုတာဂျာပန်တွေခူးပြီးတော့ဂျာပန်တွေကိုခူးပြီးတော့ပုံထားတာကိုမြင်လိုက်တာလည်းပဲခန္ဓာတို့ကလမ်းဆန်းနေတဲ့ဂျာပန်တွေကပုံထားလိုက်တဲ့အခါညှိုးသွားတာကိုမြင်လိုက်တဲ့အတွက်ကြောင့်သဘာဝတရားတွေမမြဲဘူးဆိုတာဆင်ခြင်စဉ်းစားပြီးဝိပဿနာဉာဏ်တက်သွားတာလေအများကြီးပဲအဲ့ဒါဝိပဿနာဆိုတာဘယ်တရားမဆိုရှုနိုင်တယ်ဒါကြောင့်မို့လူတိုင်းအတွက်ဝိပဿနာဖြစ်ဖို့ဒီနိလန်းအကောင်းဆုံးနော်အေးဒါကြောင့်မို့လို့တရားဖြစ်ခဲ့သူတော်စင်ပရိသတ်အပေါင်းတို့ဒီမိမိတို့ရဲ့ဘုရားမြတ်စွာသာသနာတော်ကြီးနဲ့ကြုံတွေ့တဲ့အခိုက်အခါကာလမှာဝိပဿနာတရားကိုဘယ်ပုံပဲနည်းပွားရလဲဆိုတာလေ့လာသင်ယူရမယ်သင်ယူပြီးတဲ့အခါကျတော့ဝိပဿနာတရားဆိုတာဘယ်လိုအကျိုးတရားတွေကိုဖြစ်ပွားစေလဲဆိုတာကိုသိရှိနားလည်ပြီးတော့ဝိပဿနာရှင်းစဉ်ကိုချက်နေမယ်ဆိုလို့ရှိရင်ကိုသွားကျင်တဲ့စခန်းလမ်းကြောင်းပေါ်တက်ပြီးတော့ရှောင်နေတဲ့သဘောပဲမဂ္ဂင်တရားကိုမဂ္ဂင်ရံမျိုးရှင်တော်ကြီးကိုစီးနေတယ်ဆိုတာအလုံးလုံးနေတာကိုပြောတာနော်အဲ့ဒီရင်ပေါ်တက်ပြီဆိုလို့ရှိရင်တော့ဒါဆုံးကိုရောက်ကြပါလိမ့်ပါမယ်ဟေးဒါကြောင့်မလို့ဝိပဿနာတည်းဟူသောလမ်းကြောင်းပေါ်တက်လာပြီးတော့အမတန်မှငြိမ်းချမ်းတဲ့နိဗ္ဗာန်စခန်းအနိစ္စဒုက္ခအတ္တဆိုတဲ့ဒီမမြဲတဲ့သဘာဝတရားသင်္ခါရတရားတွေရဲ့အလုံးချုပ်ငြိမ်းရာဖြစ်တဲ့သာဝရအိစ္ဆသာဝရဖြစ်သွားတဲ့တန်တိဒုက္ခဆိုတဲ့အငြိမ့်တဲ့နိဗ္ဗာန်ကိုကိုယ်စီကိုယ်ကမျက်မှောက်ပြုရအောင်ကြင်ကြံကြိုးကိုအားထုတ်နိုင်ကြပါစေကုန်တည်းသာသာသာကေမိတ္တပို့ရအောင် 三个娃娃双一样花三大家娃子三个娃娃双
ဘဝရန်သူကောင်းစွာမသွေချမ်းမြေ၍နေကြပါစေကုန်